ကတမေသန္တာရောဣဒံဘိကွေဘိက္ခုကာယေကာယ ानु ပတ္တိဝုစရတိအာတမိတံပသနောတတိမဝိနိယလောကေပိစ္ဆာဒေါမနတံဝေရဏသုဝေရဏ ानु ပတ္တိဝုစရတိအာတမိတံပသနောတတိမဝိနိယလောကေအပိစ္ဆာဒေါမနတံစိတ်တေစိတ်ဓာ ानु ပတ္တိဝုစရတိအာတမိတံပသနောတတိမဝိနိယလောကေအပိစ္ဆာဒေါမနတံဓမ္မေတုဓမ္မ ानु ပါတိဥစ္စရတိအတ္တပိသံသသနောတတိမဝိနည်းလောကေအပိစ္ဆံဒေါမနတံသတ္တရောတတိပရံတရား၄ပါးသို့ဟူသည်ကကတမေအပတိတို့နိဝိခဝေပရိသ၄ပါးချေတာချေတမိတို့ဣဒ္ဓဤသာသနာတော်၌ဘိက္ခုယောဂီဟန္တိအတ္တပိတိလိသတို့ကိုဥပံစေတ္တလုံကျွမ်းစေတ္တသောဓမ္မပဒံလုံးလဝရိယရှိသည်ဖြစ်၏နံပါတ်သံသောသင်္ကင်းတတ်သောဉာဏ်ပညာရှိသည်ဖြစ်၍တတိမသင်္ကင်းတတ်သောတတိရှိသည်ဖြစ်၍လောကီယုတ်လောက၌အဘိဓါဒေါမနတံလောလာတတ်မဲ့ဖြင့်အဘိဓါတရားစိမချမ်းသာခြင်းဒေါမနတတရားကိုဝိနည်းအပ်ဖြောက်၍ကာယေရူပကာယ၌ကာယေရူပကာယဟုခေါ်ဆိုအပ်တဲ့ယုတ်တရားအပေါင်း၌ကာယ ानु ပါတိရူပကာယဟုအခမန္တတရှုလေရှိသည်ဖြစ်၍ဝိဖရတိနေ၏အတ္တပိကိလေသာတို့ကိုပူပန်စေတ္တလုံးစွမ်းစေတ္တသောတမပဒံလုံးကဝရိယရှိသည်ဖြစ်၍မံပဇာနောသင်္ကျင်တတ်သောဉာဏ်ပညာရှိသည်ဖြစ်၍မံပဇာနောသင်္ကျင်တတ်သောတမစဉ္ညာရှိသည်ဖြစ်၍တတိမသိတိတတ်သောတတိရှိသည်ဖြစ်၍လောကေဝရဏလောက၌အဘိဓါဒေါမနတံလိုလတ်ဓမ္မဖြင့်အဘိဓါတရားမိမချမ်းသာခြင်းဒေါမနတတရားကိုဝိနည်းအပ်ဖြောက်၍ဝေဒနာတုလောကီဝိပဒနာ၏အကျိုးကအာယုံဖြစ်သောလောကီဝေဒနာတို့၌ဝေဒနာလူပါတိဝေဒနာဟုအဖန်တည်းလည်းရှိသည်ရှိလည်းရှိသည်ဖြစ်၍ဝိခရတိနိလေ၏အတ္တပိကိလေသာတို့ကိုပူပန်စေတ္တလွန်ကျွမ်းစေတ္တသောသမ္မပဒံလုံးလဝရိယရှိသည်ဖြစ်၍နံပါတ်သံသောသင်္ကျင်တတ်သောတမ္ပဇိဉ္ဇဉ်ရှိသည်ဖြစ်၍တတိမသိတိတတ်သောတတိရှိသည်ဖြစ်၍လောကေစိတ်လောက၌အဘိဓါဒေါမနတံဒုလတ္တမေဖြင့်အဘိဓါတရားစိတ်မချမ်းသာခြင်းဒေါမနတတရားကိုဝိနည်းအပ်ဖြောက်၍စိတ်သည်ဝိပါဒနာဉာဏ်၏အကျိုးကအာယုံဖြစ်တဲ့လောကီစိတ်၌စိတ် ानु ပါတိစိတ်ဟုအခန္ဓာလည်းရှုလည်းရှိသည်ဖြစ်၍ဥစ္စရတိနေလေ၏အတ္တပိကိလေသာတို့ကိုပူပန်စေတ္တလုံးကျစေတ္တသောသမ္မပဒံလုံးလဝရိယရှိသည်ဖြစ်၍မံပဇာနောသင်္ကင်တသောတမ္ပဇဉ္ဇရှိသည်ဖြစ်၍တတိမာသင်္တိတသောတတိရှိသည်ဖြစ်၍လောကေဓမ္မလောက၌အဘိဇ္ဇာဒေါမနတံလိုလတ္တမေခြင်းအဘိဇ္ဇာတရားစိမချမ်းသာခြင်းဒေါမနတတရားကိုဝိနည်းအပ်ဖြောက်၍ဓမ္မေတုဝိပဒနာဉာဏ်ဤအကျုကအာယုံဖြစ်တဲ့လောကီဓမ္မတရားစုတို့၌ဓမ္မ ानु ပါတိဓမ္မဟုအဖန်တည်းလက်ရှုနေစီဖြင့်ဝိဟရတိနေလေ၏။ကာယဝေဒနာစိတ်ဓာတ်ဓမ္မတတိပဋ္ဌာန်၄ပါးဘုရားဟောလိုက်နော်။ဟောလိုက်တဲ့အချိန်ခါမှာဒီဘက်မှာတော့အထက်ကရာရဲ့ရှင်းလင်းချက်ကလေးတွေကတော့ဘုဒ္ဓတအဖြစ်ပြောဖို့တော့အကောင်းပါတယ်နော်။ဒီတော့ဒီနေရာလေးမှာအကောင်းဆုံးဘာကိုတတိပဋ္ဌာန်ခေါ်တယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အထက်ကရာရဲ့ရှင်းလင်းချက်ကလေးကိုတော့နည်းနည်းရှင်းဥစွာပြောဖို့တော့လိုလိမ့်မယ်ထင်တယ်နော်။နံပါတ်၁ကတော့တတိဘောဇရတတိရဲ့ကျက်စားရအာယုံကိုလည်းတတိပဋ္ဌာန်လို့ခေါ်တယ်။တတိရဲ့ကျက်စားရအာယုံရင်းကဘာ၄လဲနော်။သတ္တုဏဘိကဝေတတိပဋ္ဌာနံတမှုတယင်္စသတ္တုဏဘိကဝေတတိပဋ္ဌာနံနံတမှုတယင်္စအထေကမင်းစတိတ္ထာမိတန်တုနာထာကောဇဘိကဝေကာယတတမှုတယောအာဟာရတမှုတယကာယတတမှုတယောဒီသုတ်တံကဘယ်မှာလာရှိတယ်ဆိုတော့ဟိုတန်ရုပ်ပါဠိတော်မှာနော်တတိပဋ္ဌာနံတန်ရုပ်ပါဠိတော်အမတဝေတမှုတယသုတ်တံနော်ရမျက်နာ168မှာလာရှိတဲ့သုတ်တံလေးတစ်ခုဖြစ်ပါတယ်နော်ကောင်းဆုံးချက်လေးပဲ။ဘာပြောလဲ။ဘိကဝေခြေတယံတို့သရုံဏတတိပဋ္ဌာနာနာတတိပဋ္ဌာန်တရား၄ပါးတို့ဤသမုဒိယစာဖြစ်ကြောင်းကိုလည်းကောင်းအထင်ကမေးစာချုပ်ကြောင်းကိုလည်းကောင်း ဝတ္တမှုရင်းစားဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကို၎င်းအထေကမေစံချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကို၎င်းဒိဋ္ဌာမိဟောကြားပြတတ်တော်မူ၏အတန်ထိုတရားတော်ကိုတုံမေသင်္ချေသာတို့သည်သင်္ချေတော်မိတို့သည်သူဏထနားဆိုင်ကြပါကုန်သောဘိက္ခုရေစေတယံတို့ကာယတရူပကာယယိသမှုတရားဖြစ်ကြောင်းတရားဟုသည်ကောသအပေနိအဟာရသမှုတရားအဟာရယိဖြစ်ခြင်းကြောင့်ကာယတရူပကာယယိသမှုတရားဖြစ်ခြင်းသည်ဟောတိဖြစ်၏။သတိဖြင့်တရားဟောတာနော်။အဲ့ဒီနေရာမှာကြတော့ကားလဲသတိကောသရောသတိပဋ္ဌာနံတိဩဇတိဒီနေရာမျိုးကြတော့သတိရဲ့ဒီရကျက်စားရအာယုန်လေးကိုသတိပဋ္ဌာန်လို့ခရီးသုံးထားတယ်။ဒီလိုဆိုလို့ကျင်သတိပဋ္ဌာန်ဆိုတာကဘာလဲလို့မေးတော့ကာယရဲ့ဝိရဏယစိတ်ဓာယဓမ္မယဒီတရားလေးလုံးကိုတတိယတရားတရားလေးမျိုးလို့ခေါ်တယ်နော်။တတိကလေးသိကြရမယ့်တရားဒီကာယခေါ်တဲ့ယုတ်တရားဝိရဏတရားစိတ်ဓာတရားဓမ္မလို့ခေါ်တဲ့ကျန်နေတဲ့ဝိရဏမှကျန်နေတဲ့စိတ်တရားတနည်းအားဖြင့်ကာယဝိရဏစိတ်ဓာဓမ္မအမိနဲ့ဟောနေတဲ့ယုတ်ကံဝိရဏယစိတ်ဓာရဲ့ဓမ္မခေါ်တဲ့စိတ်တိတ်ပေါင်းလိုက်တော့စိတ်စိတ္တိယုတ်တရားငါးဘုံပုံလိုက်တော့ခန္ဓာငါးပါးဒါကလည်းဓမ္မလို့ခေါ်တယ်။32ဘုံပုံလိုက်တော့အာရဏ32ဘုံဒါရင်းလည်းဓမ္မခေါ်တယ်နော်။အဲဒီဓမ္မသဘောတရားတွေပဲ။အဲဒီတရားတွေဒီတတိယတရားကျင့်စားရအာယုံဖြစ်တယ်။တတိယကျင့်စားရအာယုံကလည်းနံပါတ်1တတိပဋ္ဌာန်လို့ခေါ်တယ်နော်။နောက်တစ်ခုကာယောပဋ္ဌာနံနောတတိတတိပဋ္ဌာနံဇေဝတတိသတိအာတိတုပိဒါကပရိသမိဓမ္မေပါဠိတော်မှာလာရှိတယ်။ကာယတိဘာဖြစ်လဲ။ကာယောကာယတိဥပဋ္ဌာနံကယွေတိယာတာတိနောတတိတတိမိတိကမဟုတတိပဋ္ဌာနတတိတိကဥပဋ္ဌာနံဇေဝကယွေတိတတိတိတတိ၎င်းတတိသတိတိတိ၎င်းဟောတိဖြစ်၏။တတိပဋ္ဌာနဝတ်ပဲပရိသမိဓမ္မေပါဠိတော်မှာပဲလာရှိပါတယ်။အဲ့ဒီဒီနေရာကြတော့ကာယောကာယတိဥပဋ္ဌာနံတတိယကာယိတ္တိယအာယုန်တိကာယိတ္တိယသာဖြစ်တယ်ကာယကဥပဋ္ဌာနတော့မြည်တယ်နောတတိတတိတော့မမြည်ဘူးပြီးတော့ကာယကရူပကာယဆိုကြတယ်နော်ဟိုဒီဘက်မှာဆန့်ကျင်ဘက်နာမကာယဆိုတာလည်းရှိပါတယ်ရူပကာယတိတတိယကာယိတ္တိယအာယုန်သာဖြစ်တယ်တတိသူကမမြည်ဘူးတတိကြတော့တတိပဏ္ဏတတိတိကဥပဋ္ဌာနေစေဝကယေတိတတိတိတတိ၎င်းတတိသတတိတိ၎င်းဟောတိဖြစ်၏တတိကြတော့အာယုံမှာကပ်ပြီးတီးနေလဲတီးလဲတည်တတ်တယ်တည်တတ်တဲ့အတွက်ကြောင့်သူ့ကိုဥပဋ္ဌာနလို့လည်းခေါ်တယ်အာယုံမှာကပ်ပြီးတည်တတ်တဲ့အတွက်ကြောင့်တတိလို့လည်းခေါ်တယ်မင်းစည်းတတ်တဲ့အနေသဘောအရာတတိလို့လည်းသူ့ကိုခေါ်တယ်ဒါကြောင့်အာယုံမှာကပ်ပြီးတည်တတ်တဲ့အတွက်ကြောင့်ဥပဋ္ဌာနလို့လည်းခေါ်တယ်မင်းဒီတတ်တဲ့အတွက်တတိလို့လည်းသူ့ကိုခေါ်တယ်နော်ဒါကြောင့်တတိပဋ္ဌာနေစေဝတတိသာတတိကြတော့ဥပဋ္ဌာနာလည်းမြည်တယ်တတိလည်းမြည်တယ်အဲ့ဒီနေရာမျိုးမှလည်းတတိပဋ္ဌာန်ဆိုတာကတတိရဲ့ဒီယအာယုဖြစ်တဲ့ကာယဝေဒနာစိတ်တ္တဓမ္မတွေကိုပဲဆိုလိုရင်းဖြစ်တယ်ဒါကြောင့်အဲ့ဒီတတိပဋ္ဌာန်ဆိုတာတတိရဲ့ဒီယအာယုပြည့်စုံရအာယုတွေကိုတတိပဋ္ဌာန်လို့ဒီလိုခေါ်တယ်ဒါကနံပါတ်1ရှင်းလင်းချက်နော်ဒါကြောင့်အဲ့ဒီရှင်းလင်းချက်အရတတိယတိယအာယုန်ဒီဘာမည်တယ်တတိပဋ္ဌာန်နောက်တနည်းရှင်းလင်းချက်နော်တတိယပဋ္ဌာန်တတိပဋ္ဌာန်ပဋ္ဌာန်ဌာနံဒီဝပဋ္ဌာန်တတိယပဋ္ဌာန်တတိပဋ္ဌာန်ဟာတိဌာနအာတိဌာနအတ္တဌာနဒီနိဝိယတတိယတိယနေရာတွေနေနေရမြင်နေရစသည်ဖြင့်သုံးတယ်လို့ပဲတတိယဒီယနေရာတွေကိုလည်းတတိပဋ္ဌာန်ဆိုပြီးတော့ဒီလိုသုံးတယ်နော်။နောက်တနည်းကတော့ဇယောတတိပဋ္ဌာနယတရိယဒေဝတိယတရိယဒေဝမန္တတ္ထကနာမနုသတိတို့မရဟတိ။ဒီစကားရကတော့ဟောမိဇ္ဈိမအနိကေမှာလာရှိတဲ့စကားရကလေးပဲနော်။ဘာပြောတယ်ယံယေတတိပဋ္ဌာနိအကျဉ်တတိပဋ္ဌာန်တရားတော်ကိုအရိယာဖျားဆာရှိသောအရိယာတော်ကောင်းတို့သည်တနည်းအရိယောအမြတ်ဆုံးဖြစ်တော်မူသောမြတ်စွာဘုရားသည်ဒေဝတိမိဘတော်မူ၏ယံယေတတိပဋ္ဌာနိယံတတိပဋ္ဌာန်တရားတော်ကိုဒေဝမန္တမိဘတော်မူသောတထမြတ်စွာဘုရားသည်က ကနံဂိဉ္စံကာကိုအနုတ္တတိသောဆုံးမခြင်းကအရေတိထိုက်တန်တော်မူ၏။ဒီတတိပဋ္ဌာနာထိုတတိပဋ္ဌံတို့တိကတျောသုံးမတို့သည်။သလယရဏဝကဝိပင်းနော်။သလယရဏဝိပင်းမြစ္စည်းမအနိကေမဥပရိပါဏတပါဠိတော်သလယရဏဝိပင်းမှာလာရှိပါတယ်နော်။အဲဒီတော့အဲ့ဒီနေရာမှာဆိုလို့ရှိရင်ဘာဖြစ်လဲ။ဣဒ္ဓဣဒ္ဓသမိဤဥပရိပါဏာသတ္တရဏဝိပင်္ဂသုတ်တံ၌ဣဒ္ဓသုံးမအပြအပြင်ပရိပါဠိတုကျင့်ကုန်သောတာဝေစီသူတာဝကတို့၌သတ္ထုသောဆရာဖြစ်တော်မူသောမြတ်စွာဘုရားဤပတိသဏ္ဍုနိယဝိတိဝဋ္ဌတမုံကြီးချင်းကျင့်ကုန်တော်မူသည့်အဖြစ်ကိုတတိပဋ္ဌာဏံတိတတိပဋ္ဌာဟူ၍ဥဒ္ဓဟောသောဟောဥဒ္ဓဟောကြားတော်မူအပ်သည်ပတိကအနုနိယဣဒ္ဓပရိပါဠိတုတာဝကေတုသတ္ထုသောပတိကအနုနိယဝိတိဝဋ္ဌတသောမျိုးသောအပြာအဖြစ်ဖြစ်နေတဲ့ယဟန်နေနော်သောမျိုးသောအပြာအဖြစ်ဖြစ်နေတဲ့ယဟန်နေကိုဘုရားရှင်တို့ကချင်းချင်းမုံရင်လွန်သွားတယ်ဒီတော်ဘာကြီးအပေါ်နဲ့ချင်းချင်းလည်းမရှိဘူးမုံရင်လည်းမရှိဘူးအဲဒါသောမျိုးသောအပြာအဖြစ်ဖြစ်နေတဲ့ဒီတော်ဘာကြီးအပေါ်နဲ့ချင်းချင်းမုံရင်မရှိတဲ့သဘောကိုပဲတတိပဋ္ဌာနဆိုပြီးဒီလိုသုံးထားတာလည်းရှိတယ်နော်အဲဒီသုံးတဲ့နေရာကတစ်မျိုးအဲ့ဒီတတိပဋ္ဌာန်ရဲ့ပုတ်ဆိုလို့ရှိရင်တော့ဘယ်လိုအနည်းအဓိပ္ပာယ်ရမလဲဆိုတော့ပထမတပ္ပတော့ပဋ္ဌာန်ံဘုဒ္ဓိဘုဒ္ဓိတပ္ပတော့ဒီအထောဖြစ်စေတဲ့နော်ဖြစ်စေတတ်တယ်ဆိုတော့ကမြတ်စွာဘုရားမှာချက်ချင်းမုံညင်းတရားတွေမဖြစ်စေအောင်မဖြစ်ဖို့ပဲချက်ချင်းကိုမဖြစ်စေတတ်ဘူးမုံညင်းကိုမဖြစ်စေတတ်ဘူးဟုတ်တယ်မလားမဖြစ်မှုကိုဖြစ်စေတတ်တယ်မမုန်းမှုကိုဖြစ်စေတတ်တယ်ဒီလိုမျိုးဆိုလို့ရနော်ဖြစ်စေတတ်သည့်အဖြစ်ကြောင့်ပဋ္ဌာနာပဋ္ဌာနာမြေဘုဒ္ဓိတ္တဘတ်တော်ဖြစ်စေတတ်သည့်အဖြစ်ကြောင့်ပဋ္ဌာနာပဋ္ဌာနာဟု၍ဤသည့်အထောဤကဆိုလိုရင်းအ내သဘောသည်ဘယ်လိုဖြစ်စီရမလဲလို့မေးချင်ရှိတယ်ဒီနာပထမိတ္တဘောတိတတိယတတိယဖြစ်စီအပ်တယ်ဘာဖြစ်ပြလဲတတိယပဋ္ဌာနာတတိပဋ္ဌာနာတိဘယ်လိုဖြစ်စီရမလဲလို့မေးရင်တော့တတိယတတိဖြစ်ပထမိတ္တဘတော့ဖြစ်စီအပ်သည့်အဖြစ်ကြောင့်ပဋ္ဌာနာပဋ္ဌာနာမိဤသည့်ဤသည်ကအဖြစ်သည်တတိယတတိဖြစ်ပဋ္ဌာနာဖြစ်စေတိုက်သောတရားသည်တတိပဋ္ဌာနာတတိပဋ္ဌာနာမိတတိဖြင့်ဖြစ်စေတိုက်တဲ့တရားကိုတတိပဋ္ဌာန်လို့ဒီလိုခေါ်တယ်တတိဖြင့်ဖြစ်စေတိုက်တဲ့တရားကသုံးမျိုးသောအပြင်အပြင်ပြည့်စုံကြဖို့ဘောမြအထောက်နေတဲ့သာဝကတွေအပေါ်နဲ့ချင်းချင်းမုံချင်းမဖြစ်အောင်နေထိုင်ဖို့ပဲအဲ့ဒါကတတိယဘုရားရှင်နေထိုင်တယ်တို့တော့ဘုရားရှင်ကတော်ဝါတို့အပေါ်နဲ့ချင်းချင်းလည်းမရှိပါဘူးမုန်းရင်လည်းမရှိဘူးအဲ့ဒီချင်းချင်းမုန်းရင်မရှိဘဲနဲ့နေထိုင်တာဒီဘုရားရှင်ကတတိကတတတဝိသရအမြဲတမ်းနေတယ်နော်အဲ့ဒီသဘောပဲကဲနောက်တစ်ခုကတော့သတ္တရောတတိပဌာနာဘောဝိတဘူလိကတတတဘုဇင်ကေပရိပုရင်တိအာတိတုဘန္တတတိယဝတတိပဌာနာတိဥစ္စတိနာတလိကတော့တတိကိုပဲတတိပဋ္ဌာန်လို့သုံးတာလည်းရှိပြီးတော့အဓိပ္ပာယ်ကဘယ်နှခုဖြစ်တော့လဲသုံးခုနော်နံပါတ်၁ကတတိယဒီယပစ္စယအာယုန်တွေကိုလည်းတတိပဋ္ဌာန်လို့ခေါ်တယ်နံပါတ်၁ကတော့ခုနကသုံးမျိုးသောအခြင်းအပြင်ကြည့်နေတဲ့တရားတွေအပေါ်၌ဘုရားရှင်ကမုံညင်းခြင်းဖြင့်မဖြစ်အောင်တတိကိုဖြစ်စေမှုကိုလည်းတတိပဋ္ဌာန်လို့ခေါ်တယ်ခုနံပါတ်3ကျတော့တတိကိုပဲတတိပဋ္ဌာန်လို့ခေါ်တယ်နော်သတ္တရောတတိပဋ္ဌာနာဘာဝိတာဘုဒ္ဓိကတာတတ္တဘုဇင်ရေပရိဘူရင်တိသတ္တရောတတိပဋ္ဌာနာတတိပဋ္ဌာန်တရား4ပါးတို့ကိုဘာဝိတာဖြစ်เสียသည်ရှိသောဘူလိကတာကျင်းဖမ်းရစွာအလေးလာပြုအပ်သည်ရှိသောတတ္တဘုဇင်ရေဘုဇင်တရား9ပါးတို့ကိုပရိဘူရင်တိပြည့်စုံပြည့်စုံစေနိုင်ကုန်၏ဒီလိုခေါ်တယ်တတိပဒံတရား၄ပါးကိုကြကြနန္ဒဘောပြင်ဘုရင်တရား9ပါးပြည့်စုံစေနိုင်တယ်ဒီလောကဟောခဲ့တဲ့အာနာပါနတတိသုတ်တံမှာဒီစကားကြားကလေးပါပါတယ်နော်အဲ့ဒီနေရာကျတော့ဘာလဲတတိယေဝတတိပဋ္ဌာနာတိဩဇတိတတိယေဝတတိကိုပင်လျက်တတိပဋ္ဌာနာတိတတိပဋ္ဌာဟူရဩဇတိမိတ်ဆိုတော်မူ၏တတိတလုံးကိုပဲဖျက်ခြင်းကတတိပဋ္ဌာန်ဆိုအမည်တက်ပြီးဟောနေတယ်နော်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာသတ္တံထောပဋိဌာတိတိပဋ္ဌာနာဥပဋ္ဌာတိတိဩကန္တိတဝပက္ခန္တိတဝပုတ္တိတိအထောသိဋ္ဌာတိပဋ္ဌာနာပဋိဌာတိဆိုတာကဘာပြောတာလဲလို့မေးတော့ဖ ิดได้อีดีปริฐานิคิดได้อีดีโทษะปทานาปทานามีอุปทานิกายุติได้อัคคมิตวะตะวินยะปะคันติตวะปิวินยะปัทริตวะภัญญะโพธิติคิดได้อีอีดีอะโตเอกสุโลยะอนัตตะโพธิตติยะตะโพกะทุกะคิดได้ตะโพคิดได้สระกะกัปปิติได้ตะโพกัปปิติได้สระกะตะวินเนปิวินเนပြေဝင်ပြီးတော့ဖြစ်နေတဲ့သဘောအာယုံတစ်ခုအပေါ်မှာတတိလေးနဲ့တွဲပြီးကတ်ကြည့်လိုက်ရင်ဒီတတိကဒီအာယုံတစ်ခုစုပြီးတော့ဝင်သွားတယ်။ရောက်ပြန်ခြင်းတစ်ခုကိုရေထဲချလိုက်ရင်ရေရဲ့အောက်ခြင်းမှာညီဝတ်ဆိုကတ်ပြီးသွားဒီနေတဲ့ပုံစံလိုပဲတဲ့နော်။မလှုပ်မချက်ဖဲနဲ့ဒီတတိကအာယုံပေါ်မှာခိုင်နေနေတဲ့သဘောအစွမ်းအားလေးတွေ့မှာရှိ။အဲ့ဒီစွမ်းအင်ကိုဒီနေ့ထုတ်လုပ်ပြီးတော့အသုံးပြုပါဦးနော်။ဒီနေ့အစိုးရကတုံးနေတဲ့ဒီလိုဌာနတွေမဟုတ်တနည်းကတော်ဝင်ကြီးတို့ရဲ့ကျတော့မကြမ်းပါဘူးဆိုလို့သွားပြီးကျတော့နမထူးခြားတဲ့ထူးခြားတဲ့သကလုံးနဲ့ဒီလုံးတွန်းတွေ့တယ်ဆက်လိုက်ကျွမ်းအင်ဝင်ကြီးဌာနဆိုတာပါဟုတ်လားဒါပဲဒီနေရာကတော့ဥစဉ်တော့ဘုရားအမိဓမ္မာကတတိမှာစွမ်းအားလေးရှိတယ်ဒီစွမ်းအားလေးကိုထုတ်လုပ်ပြီးတော့ဘုရားအသုံးပြုပါပဲဒီတော့တတိပဒံဆိုတာကဒီနေရာမှာကာယဝရဏစိတ်ဓမ္မအမိရလိတဲ့တရားတွေအပေါ်နဲ့စွဝင်နေနိုင်တဲ့စွမ်းအပ်ရှိတဲ့တတိကိုပဲတတိပံဆိုပြီးတော့သုံးတယ်။ကာယကိုရှုရင်ကာယအာယုံပေါ်၌ဒီတတိတွေစွဝင်ပြီးစိုက်ကြည့်နေတယ်၊ပြေဝင်ပြီးကြည့်နေတတ်တယ်။ဝရဏစိတ်ဓမ္မတွေကိုရှုရင်လည်းဝရဏစိတ်ဓမ္မဆိုတဲ့ဒီအာယုံပေါ်မှာစွဝင်ပြီးပြေဝင်ပြီးတော့သက်ဝင်ပြီးကြည့်နေတတ်တယ်။အဲဒီလိုဒီနေတဲ့ဒီတတိတွေဘာဖြစ်တယ်လဲ။တန်ဖိုးရှိ။အဲဒီတတိကိုအကယ်၍များသံဃာဝရိယသမာဓိပညာခေါ်တဲ့ဒီစွန့်အင်လေးခုဖြင့်ထုံမှန်းပြီးပြေးလိုက်မယ်ရှင်တကုအန်ဒီနဲ့သိချက်သွားတယ်ဒါရယုံကြည်ချက်ပြင်းထန်ရယရဏသုံးခံကံကရဲ့အကျိုးဆက်တဲ့လုပ်ငန်းခွင်နေအပေါ်နဲ့အပြစ်အဝတ်ယုံကြည်ချက်အကောင်းနေရဝရိယမဖြစ်ပေါ်တဲ့ကိလေသာတွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့ကိလေသာတွေကိုပင်နေအောင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ဖြစ်ပြီးတဲ့ကုသိုလ်တရားတွေကျိုးပေါ်အောင်ကျိုးစားအထုတ်မယ်ဆိုတဲ့သမ္မပဒံလုံးလဝရိယရှိရဆိုသမ္မပဒံလုံးလဝရိယဒီအင်္ဂါ၄ပါးနဲ့ပြည့်စုံအောင်အယောကျွင်းစေအရေးကျွင်းစေအသားအလွေတွေခံချောက်ခြင်းအယောကျွင်းစေအရေးကျွင်းစေအကြောကျွင်းစေအသားအလွေတွေခံချောက်ခြင်းခံချောက်ပါစေယောက်ျားတို့ဇွဲ့လုံးကဝရိယနဲ့ရနိုင်တဲ့အရာမှန်တဲ့ငါနောက်ကိုဘယ်တော့မှမဆုတ်ဘူးဆိုတဲ့အင်္ဂါ၄ပါးဆံရံထတဲ့သမ္မပဒလုံးကဝရိယပဲနော်အဲဝရိယစွမ်းအားတစ်ခုထပ်ပြီးထုံမှန်းပေးမယ်ဒီချက်ဒီတော့ဒီဝရိယစွမ်းအားကပဲဒီဘယ်လိုလုပ်ပြီးထုံမှန်းပေးရမလဲလို့မင်းရင်လေတတိယတိယအာယုန်ဤအပေါ်နဲ့တတိကသုံးသပ်ရှုပွားတဲ့အခါဝရိယကနေပြီးတော့ဒီအာယုန်ကနေရှင်းကြမတော့အောက်ကနေထံပင်နေရမယ်သဘောပဲဒီတဏီလေးအောင်ပြန်ပြီးရှင်းကြမလားအောင်ဒီအာယုံကနေရှင်းကြမတော့အောင်အောက်ကနေကုန်းပြီးတော့ချင်းမြောက်ထားပေးရတယ်သိမ့်ထားပေးရတယ်မထားပေးရသိမ့်ခြင်းကနေရှင်းချက်ကြည့်ပါလားခင်ဗျားလည်းပြန်မနေပြရတဲ့ဘုန်းကယောဂီခင်ဗျာဘုန်းကြီးနဲ့တွေ့တော့ကြိုးစီကြိုးစီလုံးအချင်းကလည်းမရှိသေးဘူးဘာဖြစ်လို့လဲအာဓာကြီးစနေပါလှည့်လိုက်တာဆိုခုနှစ်ခေါက်လောက်ရတော့မခံနိုင်ဖြစ်လာတယ်မခဏင်းဖြစ်လာတဲ့ထပ်ပြီးလမ်းလျှောက်နေရတဲ့အဲတို့ရဲ့အပြောလေးကအပြောလေးဒါဘာလို့ထားလဲဆော့ချတယ်အောက်ကကုန်းထန်တဲ့ဝိရိယကိုဆော့ချပလိုက်တယ်သွားအင်းနေပဲတက်လာနေလားမတက်လာတော့ရော့ခင်းသွားတယ်အဲ့ဒီဝိရိယဆိုတဲ့သွားအင်းတစ်ခုကဒီတတိလေးအောင်ရှင်းကြမလို့အောင်ကုန်းကြီးကချမ်းထားပေးလိုက်ဒီတတိမှသွားအားတွေပို့ပြီးတော့ထက်လာနောက်တစ်ခုသမာဓိသွားအားအာယတခုအပေါ်၌စိတ်ကိုဆွတ်စုပေးရတယ်။ဆွတ်စုလိုက်ရင်ဒီစိတ်မှာတကုအာနိသင်တွေထွက်လာ။ဥစဉ်တော့ဆင်းရဲတဲ့မှန်ဘလူတခုပဲဆိုကြပါစို့နော်။နေအောင်ကြီးရဲ့အင်အားကိုတနည်းအားဖြင့်မှဆွတ်ပြီးစုပေးနိုင်ရင်မိထလောင်းနိုင်တဲ့စွမ်းအားတွေထွက်လာ။အဲ့ဒီပုံစံအတိုင်းပဲအာယတခုအပေါ်၌စိတ်ကကိုဆွတ်ပြီးစုပေးထားလို့အာယတခုအပေါ်၌ညီဝတ်စွာကပ်ပြီးကြက်ရောက်နေရင်ဒီစိတ်ဓာတ်မှတကောဒီဝင်လာတယ်အဲ့ဒီသမာဓိခြံရံထားတဲ့တတိဖြစ်ခဲ့မယ်ဆိုရင်လည်းစွမ်းအားတွေကပို့ပြီးတော့ထက်လာတယ်ပညာဒုက္ခသစ္စာသိတဲ့သမာဓိဋ္ဌိညာသမုဒိယသစ္စာသိတဲ့သမာဓိဋ္ဌိညာနိရောဓသစ္စာသိတဲ့သမာဓိဋ္ဌိညာ မေတ္တာဒိသာတိတဲ့တမာတိတိဉာဏ်ခေါ်တဲ့ဒီဉာဏ်ပညာလေးခုနတ္တနိသုခဘက်ကပြန်ပြရင်တော့ကာယကိုသွင်းဖောက်သိတဲ့ဉာဏ်ဝေဒနာစိတ်ဓာတ်ဓမ္မတွေကိုသွင်းဖောက်သိတဲ့ဉာဏ်အဲ့ဒီဉာဏ်ပညာလေးနဲ့ခြံထားမယ်ဆိုရင်ဒီတတိမှာသွန်းအားတွေပို့ပြီးတော့ထက်လာအဲ့ဒီသွန်းအသွန်းထက်နေတဲ့ဒီတတိဆိုဘယ်ဘာဖြစ်လို့ဘာလို့ခေါ်လဲတတိပဋ္ဌာန်လို့ခေါ်တယ်နော်ဒါကြောင့်တတိယေဝပဋ္ဌာန်တတိပဋ္ဌာန်တတိကိုပဲတတိဖြန်လို့ခေါ်တယ်နောက်တနည်းကြတော့ဝေဒဝါဒရဏသေနတတိဥပဋ္ဌာနသေနဥပဋ္ဌာနဣတိတတိသံသပဋ္ဌာနံသတိပိတတိပဋ္ဌာနံဣဒ္ဓမတိအဓိပေဣဒ္ဓမိဒ္ဓအဓိပေတံဆိုပြီးအထက်ကရကအထပ်ဖွင့်တာနော်အဲဒီသက္ကာယကတော့ဘာပြောတာလဲလို့မြင်တော့ဝရဏသေနအမှတ်ရတတ်တဲ့အနေသဘောကြောင့်အမှတ်ရတယ်ဆိုတာကယာမြင့်စွာကတိလုံထားတဲ့လုပ်ငန်းခွင်လေးတွေရှိကြအဲ့ဒီလိုဉာဏ်ကြီးစွာကပြုလုပ်ထားတဲ့လုပ်ငန်းခွင်တွေကိုတော့လည်းပြန်ပြီးအမှတ်ရတတ်တဲ့သွားအားဒီသတိမှရှိ။အဲ့ဒီသွားအင်းဒီဘယ်ခါမှပေါ်လာတယ်။ငဒဝရိယသမာဓိပညာခေါ်တဲ့ဒီသွားအင်း၄ခုဖြင့်ဖြတ်ပြီးတော့ဒီသတိကိုအင်းအားဖြင့်ပြေးလိုက်တဲ့အခါမှာအဲ့ဒီသွားအားပေါ်လာတယ်။ဉာဏ်မြင့်စွာကဘယ်လောက်ဉာဏ်မြင့်စွာလဲလို့မြင်ရင်ကဘာဘုံညာစွာကဉာဏ်မြင့်စွာဖြစ်ခြင်းဖြစ်ပါစေ။ဒီတိမထုံမှန်းပြီးခြံရန်ချတဲ့တရားဝရိယမမာတိပြင်းများဆိုတဲ့အစွမ်းတွေကသာထွက်ပါသည်ထွက်မယ်ဆိုရင်ဒီတိသည်အလွန်ကြံမြင့်စွာကပြုလုပ်ခဲ့တဲ့လုပ်ငန်းခွင်တွေလုပ်ငန်းခွင်ဆိုတာကကံကံမှုတွေရှိမယ်ဝစီကံမှုတွေရှိမယ်မနောကံမှုတွေရှိမယ်ဘယ်လိုကံတွေကိုပဲဖြစ်ဖြစ်အလန့်ကြည့်ကြည့်လို့ရပါတယ်ကြံမြင့်စွာကပြုထားတဲ့ကံတွေကိုဆိုလည်းအမှတ်ရနိုင်တဲ့စွမ်းအဘယ်မှာရှိနေလဲဒီတိမှာရှိဒါကြောင့်ဒီနည်းကိုပဲသရဏထေနကြံမြင့်စွာကပြုလုပ်ထားတဲ့အကြောင်းအရာတွေကိုအမှတ်ရတတ်တဲ့အနတ္တဘောကြောင့်လည်းသူကိုသတိလို့ခေါ်တယ်နော်။နောက်တစ်ခုဥပဌာဏထေနကရေတည်ခြင်းဟူသောအ ਨੇ ကြောင့်ပဋ္ဌာဏပဋ္ဌာဏမြည်တဲ့ဒီသတိလေးပဲကရေတည်တတ်တယ်။ဘယ်မှာသတိတတ်တည်လဲ။အာယုံဘာအာယုံလဲ။ကာယဝေဒနာစိတ်ဓာတ်ဓမ္မကာယဝေဒနာစိတ်ဓာတ်ဓမ္မအမြင်ရတဲ့ဒီအာယုန်တွေနဲ့တက်ပြီးတည်တတ်တဲ့အနေသဘောကြောင့်လည်းသူ့ကိုပဋ္ဌာဏလို့ခေါ်တယ်။ဒါကြောင့်ပဋိသသပဋ္ဌာဏစတိပိတတိပဋ္ဌာဏ။ဒါကြောင့်တတိလည်းမြည်တယ်ပဋ္ဌာဏလည်းမြည်တယ်ဒါကြောင့်တတိပဋ္ဌာဏလို့ခေါ်တယ်။တတိဒီပင်တတိပဋ္ဌာဏလို့ဆိုလိုတယ်။တတိနဲ့ပဋ္ဌာဏအရာမကွဲတော့ဘူးအတူတူပဲ။ဒီတတိဒီအမှတ်ရတဲ့အနေသဘောကြောင့်တတိခေါ်တယ်။ကာယဝေဒနာစိတ်ဓာတ်ဓမ္မခေါ်တဲ့အာယုန်တွေနဲ့ကပ်ပြီးတည်နေတတ်တဲ့အနေသဘောကြောင့်ပဋ္ဌာဏလို့ခေါ်တယ်။တတိတလုံးကိုပဲတတိနဲ့ပဋ္ဌာဏအမည်နှစ်မျိုးခွဲပြီးခေါ်ထားတယ်။အဲဒီအနေဒီဘက်ကိုဒီညမှာဆိုလိုတဲ့ဒီမဟာတိပ္ပရဏအလုတ္တမှာဆိုလိုတယ်ဆိုပြီးသင်ထားတယ်နော်။ကဲအဲဒီတတိပဋ္ဌာဏီဘယ်နှမျိုးရှိတယ်လို့ဆိုလို့ချင်းမြတ်စွာဘုရားက၄မျိုးသတ်မှတ်ပေးထားတယ်နော်။ကာယနုပဒနာတတိပဋ္ဌာန်ဝေဒနာနုပဒနာတတိပဋ္ဌာန်စိတ္တ ानु ဘဒနာတတိပဋ္ဌာန်ဓမ္မ ानु ဘဒနာတတိပဋ္ဌာန်ဆိုပြီးတော့မြတ်စွာဘုရားတတိပဋ္ဌာန်၄မျိုးခွဲခြားပြီးတော့ဟောကြားထားတယ်နော်အဲဒီဟောကြားထားတော့ဘုရားရှင်ကဘာကြောင့်ဒီတတိပဋ္ဌာန်ကို၄မျိုးဟောရတယ်လဲလို့ဒီလိုမေးစရာတော့ရှိနော်မြတ်စွာဘုရားဒီဘာကြောင့်ဒီတတိပဋ္ဌာန်ကို၄မျိုးဟောရလဲလို့မေးတော့သတ္တမပန္နဘဂဝါသတ္တရောဘတတိပဋ္ဌာနာဟုတ်တာအနုနာနတ္တိကတာတတိပဋ္ဌာန်တရား၄ပါးကို၃ပါးလို့လည်းမဟောဘူး၅ပါးလို့လည်းမဟောဘူး၄ပါးသာလျှင်ဘာကြောင့်မြတ်စွာဘုရားဒီလိုဟောလိုက်ရတယ်လို့ဒီလိုတော့မေးစရာရှိတယ်နော်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဝိနည်းယဟိတတ္တာဆိုပြီးတော့အထက်ကရာကအဖြေပေးထားတယ်ဝိနည်းယဟိတတ္တဝိနည်းယတို့၏အစီပါတို့၏အစီပါကိုအလိုရှိသည့်ဤအဖြစ်ကြောင့်သည်ဝိနည်းယတဏ္ဍဝတို့၏အကျိုးစီးပွားကိုအလိုလားတောင်းတဲ့စိတ်ဓာတ်ဘုရားရှင်မှာရှိနေ။အဲဒီဝိနည်းယတို့၏အကျိုးစီးပွားအတွက်ဤဘယ်တော်မူပြီးတော့ဘုရားရှင်ကတတိပဋ္ဌာန်ကို၄ပါးဟောထားတယ်။ဘယ်လိုဟောလဲ။တဏ္ဍစရိတတိတိစရိတသမထယန္တိကဝိပဒနာယန္တိကေတုဟိမန္တတိခဝတိနာတွေတာတွေတာဘုဒ္ဓေတုဝိနည်းယတုမန္တတတနာသရိတသဩလာရိကံကာယ ानु ဘဒနာတတိပဋ္ဌာနာဝိတောတိမေခောဒိခာတသုခမံဝရဏ ानु ဘဒနာတတိပဋ္ဌာနာဝိတိသရိတသပိမန္တတ နာတိပဝေဒဂတစိတ္တ ानु ဘသနာတတိပဌာနာဝိသုတိမကောဒေခန္တာအတိအတိပဝေဒဂတဓမ္မ ानु ဘသနာတတိပဌာနာဘဂဝါဒီဝိနည်းတို့ရဲ့အကျိုးရှိအောင်အတွက်မြတ်စွာဘုရားခွဲခြားဟောပုံနဲ့ပတ်သက်ပြီးအထက်ကကအဖွင့်ထားတာပဲနော်တဏှာစရိတတိတိစရိတံသမထယန္တိကဝိပဒနာယန္တိကေတုတဏှာစရိရှိကြကုန်သောတိတိစရိရှိကြကုန်သောသမထယန္တိကပုဂ္ဂိုလ်ဝိပဒနာယန္တိကပုဂ္ဂိုလ်ဖြစ်ကြကုန်သောမန္တတေခဝတိနနှုံသောပညာထက်သောပညာရှိတဲ့မန္တပုဂ္ဂိုလ်တိခပုဂ္ဂိုလ်တို့၏အပြားအဖြင့်ဒွေတဒွေတနှစ်ပါးစီနှစ်ပါးစီအပြားအဖြင့်ပုတ္တေတုဖြစ်ကြကုန်သောဝိညာဉ်တုဝိညာဉ်တတ္တဝါတို့တွင်မန္တန်နှုံသောပညာရှိသောတဏှာစရိတတဏှာစရိညာသောပုဂ္ဂိုလ်ဤ။ဩလာရိတံပေါ်လင်းထင်ရှားသောအဝါယုံရင်သောကာယ ानु ဘသနာတတိပဋ္ဌာန်ကာယ ानु ဘသနာတတိပဋ္ဌာန်မြေဝိသုတိမေဃောသုနေသာတို့ရှင်းပြခြင်းဤလမ်းကြောင်းသည်ဟောသည်ဖြစ်ပေ၏။ပုဂ္ဂိုလ်ဒီမှာတချို့ကတဏှာစရိညာတယ်တချို့ကဒိဋ္ဌိစရိညာတယ်တချို့ကသမထယာနိကပုဂ္ဂိုလ်တချို့ကဝိပဿနာယာနိကပုဂ္ဂိုလ်တချို့ကဉာဏ်ပညာနောက်လေတချို့ကဉာဏ်ပညာဖြစ်တယ်။အဲဒါကြောင့်ပုဂ္ဂိုလ်ကြီးကြည့်လိုက်ရင်နှစ်သန်းနှစ်သန်းဖြစ်နေကြတယ်။အဲဒီလိုနှစ်သန်းစီနှစ်သန်းစီနှစ်မျိုးစီနှစ်မျိုးစီကြားနေတဲ့ဒီဝိနည်းကဘရဝါရီထဲမှာမန္တသတနာသရိတတဩလာရိကကာလူပဒနာတတိပဒနာဝိသုတိအမေကောဒီဉာဏ်ဉာဏ်နှုတ်တယ်သိမထက်ဘူး။ဒီဉာဏ်ဉာဏ်ကနှုတ်တယ်သိလည်းမထက်ဘူး။ဒါပြင်းနဲ့တဏှာစိတ်ကသိအကောင့်နေတဏှာစိတ်အကောင့်နေဆိုတာကဘာဆိုတာလဲ။ဟမ်ညာမို့ဟန်တပြင်းပြင်းဖြစ်နေကြတဲ့ပုံစံတွေဒီထက်အများကြီးပါလိမ့်မယ်နော်။ဗာဇိုက်ကြီးညာနေ။အဲတက်တဟုတ်ရေမပြောင်းရင်တော့မဖြစ်သေးဘူးလေဒီပါရယ်မကောင်းတတ်ဘူးဟုတ်တယ်မလား။ပြန်လိုက်ဥမာနဲ့တူရယ်။ပြင်းညာညာကြည့်လိုက်တော့လည်းနှုတ်နေတယ်။တဏှာစိတ်ကလည်းညာတယ်။အဲဒီလိုပုံစံတွေအတွက်ဟောလာရိကံကာယ ानु ဘသနာတတိပဋ္ဌာနာဝိသုတိမကောအာယုန်နည်းနည်းလေးသင်ရှားပြီးကျန်နေတယ်။ကျန်းနေတဲ့ဆရာကတော့ရှုလို့နည်းနည်းလေးယုတ်ကြီးရဲ့ဉာဏ်မှသင်လွန်မြင်လေတာပြောတာပါနော်အဲ့ဒီသင်လွန်မြင်လေတဲ့ဒီကံဥပဒနာတတိပ္ပံဒီဝိသုတိမတ်ကသရဝတိပြိလိတာသင်ကြည့်အတွက်လမ်းကြောင်းကြီးတစ်ခုဖြစ်တယ်ဘယ်ပုဂ္ဂိုလ်အတွက်လဲဉာဏ်ပညာနှုတ်ပြီးတော့တဏှာစက်အကောင့်တဲ့ပုဂ္ဂိုလ်အတွက်ဒါကနံပါတ်1နော်သို့တော့ဒီကံဥပဒနာတတိပ္ပံတစ်ခုတင်ပြောတာလားယုတ်တယ်တော့နည်းနည်းလေးကျုပ်ပြောထားမှာပဲသဘောပေါက်မယ်လေတူတယ်နော်ဘုရားတို့ခဏခဏတော့ပြောနေပါတယ်မာယုတ်ပါဠိတော်သလရဏဝက္ကတန်ယုတ်ပါဠိတော်ဇာမျက်နှာ249 250လောက်ပါနော်ပထမအပရိဇန္နနာသုတ်တန်ဒုတိယအပရိဇန္နနာသုတ်တန်ဆိုပြီးသုတ်တန်နေလာရှိပါတယ်ထိုသုတ်တန်နေမှာဘုရားရှင်ဘယ်လိုဟောထားလဲသဗ္ဗံဘိက္ခဝေအနဗ္ဗိဇာနာအပရိဇာနာအဝိရာဇယအပဇဟံအဘဘောဒုက္ခခယယဘိက္ခဝေပရိသလေးပါဖြစ်တာဖြစ်သမီးတို့သဗ္ဗံအလုံးစုံသောခန္ဓာ၅ပါးယုံ난တရားကိုအနဗ္ဗိဇာနာနဗ္ဗိဇာနံတို့ဉာဏ်တပရိညာပညာဖြင့်သို့တွင်မသိချက်သည်ရှိသောအပရိဇာနာအပရိဇာနံတို့တိရဏပရိညာပညာဖြင့်ပဉ္စမသိချက်သည်ရှိသောအဝိရာဇဉ်အဝိရာဇဉ်တော်တို့အလုံးစုံသောခန္ဓာ၅ပါးယုံ난တရားတို့အပေါ်၌ဒွေတမေမော၍နေတဲ့တဏှာတရားကိုပြင်းပြရုပ်သိမ်းချုပ်ငြိမ်အောင်မပြည့်နိုင်ခဲ့သည်ရှိသောအပဇဟံအပဇဟံတော်တို့အလုံးစုံသောခန္ဓာ၅ပါးယုံ난တရားတို့အပေါ်၌ဒွေတမေမောနေတဲ့တဏှာတရားကိုမဟာနာပရိညာပညာဖြင့်မပယ်စွန့်နိုင်ခဲ့သည်ရှိသောဒုက္ခခရယာဒုက္ခကုန်ခြင်းငါအဘဘောမထိုက်ကြပေဒီလိုဟောထားအလုံးစုံသောခန္ဓာ၅ပါးယုတ်တရား၅တရားရှိနော်ခန္ဓာ၅ပါးမှာရူပခန္ဓာကယုတ်တရားဝေဒနာသိညာသင်္ခါရဝိညာဉ်က၅တရားပါနော်ယုတ်နာ၂ပါးခန္ဓာ၅ပါးအတူတူပဲအဲ့ဒီခန္ဓာ၅ပါးယုတ်တရား၅တရားတွေကိုဒီညာတပညာပညာဖြင့်ထိုးထွင်းမသိခဲ့ဘူးဆိုရင်နှစ်ဒီရဏပညာပညာဖြင့်ပိုင်းခြားမသိခဲ့ဘူးဆိုရင်သောဘာဟာနာပရိညာပညာဖြင့်သို့အလုံးစုံသောယုတ်တရား၅တရားခန္ဓာ၅ပါးတို့အပေါ်၌တွေ့တတ်တတ်မဲ့နေတဲ့တဏှာတရားကိုမပယ်စွန့်နိုင်ကြဘူးဆိုရင်ဒုက္ခကုန်ခြင်းမှမထိုက်ဘူးလို့ဒီလိုဟောထားနောက်တစ်ခုပြောမြန်လှမ်းပြီးတော့ သဗ္ဗံဘိက္ခဝေသဗ္ဗံသာခောဘိက္ခဝေအပိသနာပရိသနာဝိရဇယပဇဟံဘဘောဒုက္ခခယာယဘိက္ခဝေပရိသလေးပါစိတ္တသီလမိတို့ခောတကယ်စစ်စစ်အဖြစ်မူကသဗ္ဗံအလုံးစုံသောခန္ဓာငါးပါးယုံနံတရားကိုအပိသနာပိသနာတို့ညာတပရိညာပညာဖြင့်ထိုးသွင်းသိမြင်ခဲ့သည်ရှိသောပရိဇာနာပရိဇာနာတော်တိရဏပရိညာပညာဖြင့်ပိုင်ခြားသိမြင်ခဲ့သည်ရှိသောဝိရာဇယံဝိရာဇယံတော်သို့အလုံးစုံသောခန္ဓာငါးပါးယုံနာတရားတို့အပေါ်၌တွေ့တာတတ်မဲ့နေတဲ့တဏှာတရားကိုဝဟာနာပရိညာပညာဖြင့်ပြင်ပြယုံသိချုပ်ငြိမ်အောင်ကျင့်နိုင်ခဲ့သည်ရှိသောပဇဟံပဇဟံတော်သို့အလုံးစုံသောခန္ဓာငါးပါးယုံနာတရားတို့အပေါ်၌တွေ့တာတတ်မဲ့နေတဲ့တဏှာတရားကိုဝဟာနာပရိညာပညာဖြင့်ပယ်ထုတ်နိုင်ခဲ့သည်ရှိသောဒုက္ခကရာယဒုက္ခကုန်ခြင်းကဘာဘောထိုက်တန်လှပေ၏ဒီလိုဘုရားဟောထားအဲဒီဟောကြားတော်မူတဲ့ဒေနာတော်ကိုဥထိန်၍ပန်းခြင်းပြီးတော့ဝိသုဒ္ဓိမေမဟာဒီကဆရာတော်ကသူ့ရဝိသုဒ္ဓိသူ့ရဝိသုဒ္ဓိမေမဟာဒီကဒုတိယအဲဆံမျက်နှာ350ချက်နော်ယင်းဒီနဝတိတတပရိညာဧကန္တတဝိရိတတံတရောဇာစိတ်တံဝိရာဇယံပမောစီတကံသတိဖြင့်သူကဆုံးဖြတ်ထား။ဘာပြောလဲ။မလုံးလုံးသောခန္ဓာငါးပါးရုပ်ပြနန္တရားဆိုတာကတော့အနဝတိတတပရိညာအကျက်အကြံမရှိကုန်းစင်အောင်ပိုင်ခတ်လိုက်ရမယ်။ဧကန္တတဝိရိတတံဒီလုံးလုံးသောယုတ်ဒီနန္ဒီအပေါ်နဲ့တွေ့တတ်တတ်မဲ့နေတဲ့တဏှာတရားကိုပြင်းပြအောင်ကိုကျင့်ရမယ်။တောဇံတောဇံစိတ်တံဝိရာဇယံပမောစီတံထိုအလုံးစုံသောယုတ်ဒီနန္ဒီအပေါ်နဲ့ကျွတ်တက်တတ်မနေတဲ့ဒီတဏှာတရားကိုဗဟာနာပရိညာဉာဏ်ပညာဖြင့်လွတ်တော်အောင်ကျင့်ရမယ်လို့ဒီလိုဆုံးဖြတ်ထားတယ်။ဒီဒေသနာတော်ကိုပဲဒီအပရိဇ္ဇနာသုတ်တံဒေသနာတော်ကိုပဲကိုးကားပြီးဆုံးဖြတ်ထားပါတယ်နော်။ဒါကြောင့်ဦးဇင်းတို့ဒီဒေသနာတော်ကြီးကိုဥထေရပန်းစင်ပြီးတော့မထတာလိမီအထက်ကရာသံမြေနဲ့290 290ဒီဝိသုဒ္ဓိမေအထက်ကရာဒုတိယအတွဲသံမြေနဲ့300 300တိတို့မှာဝုဒ္ဓနာဂ ामि နဲ့ဝိပဒနာလို့ခေါ်ဆိုအပ်တဲ့ဝိပဒနာအမျိုးမျိုးတွေကိုဖော်ပြထားပါတယ်ဝုဒ္ဓနာဂ ामि နဲ့ဝိပဒနာအမျိုးမျိုးအဲဒီဝုဒ္ဓနာဂ ामि နဲ့ဝိပဒနာအမျိုးမျိုးတွေကိုဖော်ပြတဲ့အပိုင်းမှာအရေးအကြီးဆုံးဖြစ်တဲ့ကြီးစဉ်နဲ့ပတ်သက်တဲ့စကားလေးတွေကိုအတိုးဆုံးပြီးဖော်ပြထားတယ်နော်ဒီတော့အထက်တန်ရေတက္ကရာဆောင်မြေနာ290 290မှာဘယ်လိုဖော်ပြထားကြလဲဒီတေကိစ္စအာတိတောဟဣဇတံပင်ဇတုခန္တိတုအဘိနိဝေသတိဒီတာဤသာနာတော်နဲ့ဣတိသောအချို့သောယောဂဝဆရပုဂ္ဂိုလ်သည်အာတိတောဝအထုခာဇကပင်လျင်ဣဇတံပင်ဇတုခန္တိတုဣဇတဖြစ်တဲ့ခန္ဓာငါးပါးတို့အပေါ်၌အဘိနိဝေသတိနှလုံးတွင်ရှူပွားရဲ့နေပေ၏အဘိနိဝေဒဝိပဿနာယပုပ္ပဘာဝိကတ္တဗ္ဗနာမတတ္တဘောနာမရူပပရိစ္ဆေတဟုသောဝိပဿနာဉာဏ်ရဲ့ရှေ့ပိုင်းမှာဝိပဿနာမရှိခင်ပြုတဲ့ပြုတတ်တဲ့နာမရူပပရိစ္ဆေတဉာဏ်တနည်းအားဖြင့်အကြောင်းတရားနှင့်တကွအနာရောဂ်ကိုသိသိတဲ့လုံလန်းခွင်ကိုဝိပဿနာဘိနိဝေဒဝိပဿနာနှလုံးတွင်ဟုဆိုပြီးတော့သုံးထားတယ်အဘိနိဝေဒလို့သုံးထားတယ်နော်ဒီတော့ခန္ဓာငါးပါးမှသူကဣဇ္ဇဒခန္ဓာငါးပါးကိုစပြီးနှလုံးသွင်းပြီနှလုံးသွင်းလိုက်တဲ့အခါကျတော့ဘာလုပ်လဲယတမပါဏသုဒ္ဓဣဇ္ဇဒဒသနာမတိနေဝဟုတ်ထာနမက္ကဥထာနဟောတိဘဟိဒာပိတတပမေဝယတမပါဏအပြင်အကြောင်းကြောင့်ကဣဇ္ဇဒဣဇ္ဇဒဒသုဒ္ဓဣဇ္ဇဒဒသနာမတိနေဝဣဇ္ဇဒခန္ဓာငါးပါးတည်းကိုဝိပဿနာရှုနေုံမျှဖြင့်လာခြင်းမေဃဝုဒ္ဓနာမေညာဤထမြောင်ဖြစ်ပေါ်လာခြင်းဒီဝါဝုဒ္ဓနာအဂါမိနေဝိပဿနာဒီနာဟောတိပရိနမမဖြစ်နိုင်တတ္တမထိုကြောင့်ပိဋ္ဌပိပိဋ္ဌခန္ဓာငါးပါးကိုလည်းပဲဓတဗာမေဝရှုပါသုံးသရမိသာလင်ဒီဣဇ္ဇဒခန္ဓာငါးပါးတည်းကိုဝိပဿနာရှုနေုံမျှဖြင့်ဘယ်တော့မှမေညာမဆိုင်နိုင်ဘူးဘုဒ္ဓနာဂ ामि နိဝိပဒနာမဖြစ်နိုင်ဘူးဘုဒ္ဓနာဂ ामि နိဝိပဒနာဆိုတာကတော့ဒါတော့အရပြောရင်တော့မက္ကဝိသိစိတ်အစဉ်နဲ့ဒီမက္ကဝိသိစိတ်အစဉ်ရဲ့အရှင်းနှမရှိနေတော့မနောဒွာရိကဝိပဒနာဇောဝိသိစိတ်အစဉ်နှစ်ခုသုံးခုကို ဘုဒ္ဓနာဂမိနိဝိပဿနာလို့ခေါ်ပါတယ်။နိဗ္ဗာန်ရှိရာဘက်တော့တဘုံတို့ထပြီးပြေးသွားနေတဲ့ဝိသိကိအရှင်လေးတွေပဲနော်။အဲဒါသင်္ခါရတရားတွေမှာထားတယ်။သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအဖြစ်အမှန်ထပြီးသင်္ခါရတရားတွေအချုပ်ကြီးရာဖြစ်တဲ့နိဗ္ဗာန်ဘက်ကိုပြေးဝင်နေတဲ့ဝိသိကိအရှင်လေးတွေပဲ။မဉ္ဇဏ်ဘုံဉာဏ်နဲ့အဲဒီဝိသိကိအရှင်နဲ့မှအထွတ်တက်ထားပါတယ်နော်။အဲဒီဝိသိကိအရှင်ကိုမေဃဟုတ်ဌာနသို့မဟုတ်ဟုတ်ဌာနဆိုပြီးအထက်ကရကအသုံးထားတယ်။အဲဒီဟုတ်ဌာနအမိရတဲ့ဒီမေဃအရှင်သို့မဟုတ်မဉ္ဇဏ်ပေါ့တဲ့ရဲ့အကျိုးဘယ်လိုမှမဖြစ်ပေါ်လာနိုင်ဘူး။ဣဇ္ဇတခန္ဓာ၅ပါးတက်တဲ့သူ့နေုံနဲ့မဉ္ဇဏ်ဘယ်လိုမှမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အတွက်ဘိဓာခန္ဓာဘိဓာကိုလည်းရှုရမယ်။ဘိဓာကိုရှုရတော့ဘာတွေရှုရမလဲလို့ပြီးတော့သတ္တမပရဒါခန္ဓာပြီးအနုပါဒိဋ္ဌသင်္ခါရပြီးအနိစ္စဒုက္ခမနတ္တာဒီပတ္တိသတ္တမထိုကြောင့်ပရဒသူရပါဤခန္ဓာပြီးခန္ဓာငါးပါးယုံနာတရားတို့ကို၎င်းအနုပါဒိဏသင်္ခါရေတိအနုပါဒိဏအမိရတဲ့သမဲ့သင်္ခါရတရားစုတို့ကို၎င်းသမဲ့ယုံလောကပေါ့နော်သမဲ့သင်္ခါရတရားစုတို့ကို၎င်းအနိစ္စဒုက္ခမနတ္တဒီအနိစ္စဒုက္ခအနတ္တဟူ၍ပတ္တတိသိအောင်မြင်အောင်ရှု၏ဣဇ္ဇဒခန္ဓာ၅ပါးတက်တဲ့ရှုမြုံနဲ့မဉ္ဇဏ်ဘယ်လိုမှမဆက်နိုင်ဘူးဒါကြောင့်ဒိဋ္ဌကိုလည်းရှုရမယ်ဒိဋ္ဌရှုရမှာဖြစ်တဲ့အတွက်သူတို့ဘက်ရဲ့ခန္ဓာ၅ပါးတို့ကိုလည်းရှုရမယ်အနုပဒိဏသင်္ခါရအမိရနေတဲ့အတွက်ယုံလောကမှာရှိတဲ့ယုံပြတွေကိုလည်းဝိပဿနာရှုရမယ်ဘယ်လိုရှုရမလဲအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဉာဏ်တင်ပြီးတော့ရှုရမယ်ဒါကသက္ကတိအထောက်အကူဆက်လိုက်တော့နော်ဒီသက္ကယကနေပြီးတော့ကြောမြတ်နှမဘိဓကစနှလုံးသွင်းနေတယ်သူကြီးလည်းကောင်းပါပဲဆိုပြီးတော့အောက်ပိုင်းမှာညီကုန်းထုတ်ထားပြီးတော့ဘိဓကနေစပြီးတော့ဝိပဿနာရဲ့အရှုကအာယုံတွေကိုနှလုံးသွင်းနေတယ်သိလို့ရတယ်ဒါပေမဲ့ဘိဓတဲ့တဲ့ရှုနေုံနဲ့မဉ္ဇဏ်မဆိုင်နိုင်တဲ့အဲ့ဒါဣဇ္ဇရခန္ဓာ၅ပါးကိုလည်းတစ်ခါပြန်ပြီးတော့ဝိပဿနာရှုရမယ်ဒီလိုသလိုပါတယ်နော်ပြီးတော့ဣဇ္ဇရတဲ့တဲ့ရှုနေုံနဲ့မဉ္ဇဏ်မဆိုင်ဘူးဘိဓတဲ့တဲ့ရှုနေုံနဲ့မဉ္ဇဏ်ဘယ်လိုမှမဆိုင်ဘူးဒါကြောင့်ဣဇ္ဇဒကစရှိရင်လည်းဗိဓာကိုချက်ပြီးရှုရမယ်။ဗိဓာကစရှိရင်လည်းဣဇ္ဇဒကိုတစ်ခါပြန်ပြီးတော့ရှုရမယ်။ဣဇ္ဇဒဗိဓာနှစ်မျိုးလုံးကိုဝိပဿနာရှုရမယ်။ရှုရင်ဘယ်လိုရှုမလဲ။သောကာလနာဣဇ္ဇဒသမတတိကာလနာဗိဓာသောတောယောဂီပုဂ္ဂိုလ်သည်ကာလနာယံခာဣဇ္ဇဒဣဇ္ဇဒခန္ဓာ၅ပါးကိုသမတတိသုံးခါရှုပွား၍နေ၏။ကာလနာယံခာဗိဓာဗိဓာခန္ဓာ၅ပါးကိုသမတတိသုံးခါရှုပွား၍နေ၏။ယန္နာဣဇ္ဇဒခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုံးခါတင်ပြီးတော့ရှုပွားသုံးသပ်တယ်။ယန္ခဗိဓခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုံးခါတင်ပြီးတော့ရှုပွားသုံးသပ်ရတယ်။ဒါကဝိပဿနာရဲ့လုံငန်းခွင်တစ်ခုပဲနော်။အရေးကြီးတဲ့အဆုံးချက်လည်းမှန်တယ်။ကဲနောက်တစ်ချက်အတ္တကရာကဘုဘဇာမျက်နှာ290ပြစ်ကြတော့ဘယ်လိုပြောလဲ။ဒီတော့ဣဇ္ဇဒမှာခန္ဓာ၅ပါးရှိတာမှန်တယ်ဗိဓမှာခန္ဓာ၅ပါးရှိတာမှန်တယ်အဲဒီခန္ဓာ၅ပါးကိုတဏိတဘုံအဖြစ်ကြည့်လိုက်တော့ယုံတရားနံတရားတွေယုံနာနှစ်ပုံပေါ့နှစ်ပုံပုံလိုက်ရင်ယုံတရားနံတရားရှိအဲဒီယုံတရားနံတရားတွေတက်ကတချို့ပုဂ္ဂိုလ်ကဘယ်လိုလဲအပ္ပရာအာတိတော်ဝရူပေအပိနိဝိသတိအပ္ပရာအထက်ကျော်သောပုဂ္ဂိုလ်ဒီကအာတိတော်ဝအာထုခါဇတ်၌ပင်လျင်ရူပေယုတ်ကမထနဲ့အပိနိဝေဒတိနှလုံးသွင်းရှုပွား၍နေ၏။ဒါနဲ့စခြင်းယုတ်ကနေစပြီးနှလုံးသွင်းဝိပဿနာစတဲ့အချိန်ပြောတာတမာတိခြေတော်နဲ့အပိုင်းကိုပြောတာမဟုတ်ဘူးနော်။ဝိပဿနာနဲ့ရောက်လာပြီဆိုလို့ရှိရင်သူကဒိဋ္ဌိဝိနည်းစကံကိုပြီးဆိုရင်ယုတ်နာနှံ့ရောက်ရှိတဲ့အနေကသူကယုတ်ကမထကစပြီးနှလုံးသွင်းတယ်။နှလုံးသွင်းပြီးရင်ဘာလုပ်လဲ။အဘိနိဝေဒိတဝဗုဒ္ဓရူပိသဥပဒါရူပိသပြိဿံတေဇဝအနိစ္စတိတောပတ္တိအဘိနိဝေဒိတဝနှလုံးသွင်းရှုပွားပြီးပဲဗုဒ္ဓရူပိသဥပဒါရူပိသဂုတယဟိဥပဒါယုတ်ကိုလည်းပဲပြိဿံတေဇဝတလုံးစီတလုံးစီညာဖြင့်ခွဲခြားစေချာပိုင်းခြား၍အနိစ္စတိတောအနိစ္စသာသောအခြင်းယံအဖြင့်ပတ္တိသိအောင်မြင်အောင်ရှု၏အဲ့ဒီလိုယုတ်ကိုစပြီးနှလုံးသွင်းတဲ့အပိုင်းမှာဂုတယနဲ့ဥပဒါယုတ်တွေကိုတော့တလုံးဒီတလုံးစီညာနဲ့ပိုင်းခြားပြီးတော့မှအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှုပါဆိုပြီးဒီလိုသူကရှုပါရှုတဲ့အကြောင်းရေးထားတယ်။ဒါကဒီသဏ္ဍာန်ရပ်ကိုကြည့်နေရင်တော့ပရိသေဒိတ်တော်အယညာဖြင့်ပိုင်းခြားပြီးယူရမယ့်တရားတွေကဘူဒီယုတ်ဥပါဒါယုတ်ဘူဒီယုတ်ကဓာတိလေးပါးဥပါဒါယုတ်ဆိုတာကဓာတိလေးပါးကိုမှီတွဲပြီးဖြစ်ပေါ်နေတဲ့၂၀တင်းသို့တော့ယုတ်တရားပ ပေါင်းလိုက်တော့28ပါကုန်တော့လားကုန်တော့ယောက်ျားမိမှာပုဂ္ဂိုလ်သတ္တဝါမခွဲကြဘဲပြန်ပြောရင်လည်း28ပါခွဲကြပြီပြောကြဇရန်းဆိုရင်တော့ယောက်ျားမှာအမျိုးသမီးယောဂီမှာ28ပါအမျိုးသားယောဂီမှာ28ပါရှိတယ်ဘာယောဂတစ်ခုစီရှိတယ်ဒါရေပုံရပေါ့နော်ဥပဒေပြီးတော့လည်းပုဂ္ဂိုလ်ပြောကြတော့ပုံစံတစ်မျိုးသွားလိုက်နော်ကဲ28ပါအဲ့ဒီယုံနဲ့ဆက်ချင်ပါယုတ်တော့မိမိကလတ်လို့ခေါ်တဲ့အမှုန်လေးတွေအနေနဲ့ဖြစ်တော့ပထမကလတ်ကိုမြင်ရမယ်။ဒီကလတ်ကလေးတွေကို၆ဌာန52ခုတတ်တာမှဆက်လက်ပြီးတခွဲနှိမ်ပါမှယုံနဲ့ဆက်ချင်ပါဆိုပြီးအောင်ပြီ။ဟိုယုတ်အတုလို့ခေါ်တဲ့သီရိသယဥရိသယအရဟံယုတ်တွေလဲသီရိသယဥရိသယအရဟံယုတ်တွေကမှယုတ်အတုတွေကိုရောနောက်ပြီးတစ်ခါတည်းဟောတဲ့။အဲ့ဒီယုတ်အတုတွေကိုပါနာမရူပပြိစ္ဆေတဉာဏ်ပဲယုံနာကိုသိကြည့်နေတဲ့အပိုင်းမှာတော့ယုံနာသိကြည့်ရတယ်။ဝိပဿနာပိုင်းကျရင်တော့ဒီယုတ်အတုတွေကိုဆန်းလိုက်ထားရတယ်။ယုတ်အတုများဒီတကယ်ယုတ်အစ်စ်မဟုတ်တဲ့အတွက်သူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာအင်းသုံးတန်သိပြီးတော့ဝိပဿနာရှုကောင်းတဲ့ယုံလည်းမဟုတ်ဘူး။ဝိပဿနာဉာဏ်ဖြင့်သိကြည့်လို့ညာကောင်းတဲ့ယုတ်တွေလည်းမဟုတ်ဘူး။ဒါကြောင့်သူတို့ကိုဆန်းထားရတယ်။သို့တော့ယုံနာသိကြည့်တဲ့အပိုင်းမှာတော့သူတို့ကိုဘာကြောင့်ယုံနာသိကြည့်နေရသလဲ။အဓိကအကြီးဆုံးရုပ်အတုတစ်ခုကတော့အာဂန္တတ်ပဲ။အာဂန္တဆိုတာကဘာလဲလို့မင်းယုတ်ကလတ်တို့ရဲ့အကြအပေါက်ယုတ်ကလတ်တို့ရဲ့အကြအပေါက်မေကြဒေတာလေးတစ်ခုပဲ။အဲ့ဒီအကြအပေါက်ကိုမြင်အောင်ရှုဖို့ရန်အတွက်ဘုရားရှင်ဒီမဟာယောလောဘရသုတ်တံမှာအရှင်ယောဟုလာကိုဓာတ်ဆောင်ပါကမ္မထံပြီးတဲ့အနေယုတ်ပိုင်းမှာပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါအစုခိုင်းတယ်။ထို့ပြင်အာဂတဓာတ်တစ်ခုကိုအစုခိုင်းတယ်။နံပိုင်းမှာဝိညာဏဓာတ်တစ်ခုကိုအစုခိုင်းတယ်။ဒီစုခိုင်းတဲ့ဥတည်ချက်ကိုကြည့်လိုက်တော့ယုတ်ပိုင်းမှာဘူရုပ်လေးပါအစုခိုင်းပြီးတော့ဥပါဒယုတ်ပိုင်းကြတော့အာဂတဓာတ်တစ်ခုကိုရှုဖို့ဘုရားရှင်ဆန်းကြတယ်။ဒီဉာဏ်ချက်ချက်ကိုအထက်ကရာဆရာတော်ကဥပါဒယုတ်ဒီဘက်ကအာဂန္တတတခုကိုရှိပါပြောလိုက်ရင်ဒီဥပါဒယုတ်ဒီအလုံးကိုရှိပါလို့ဆိုလိုကြောင်းရှင်းပြထားပါတယ်နော်ဒီအာဂန္တတဒီဘက်ကြောင့်အရေးကြီးတယ်ယုတ်တော့မြည်ပြီးမှကလတ်လို့ခေါ်တဲ့အမှုန်လေးတွေအနည်းငယ်ဖြစ်တော့ယုတ်ကလတ်တခုစီတခုစီကိုပထမမြင်ရယုတ်ကလတ်တခုစီတခုစီမြင်ပြီးမှယုတ်ကလတ်တခုတခုအတွင်းမှာရှိနေတဲ့ပထဝီအဘောဒီသောဘာရောစတဲ့ဓာတ်တော်လေးတွေကိုခွဲခြားသိချင်နှိမ်မယုတ်ပြကစတဲ့ဗရမနေနေကိုချင်းဆုံးပြစ်ပြီးတော့ဒီခါကျမှဝင်မှာဗရမကိုညာအမြင်ဆိုင်မှဂဏပြုံးမယ်ဂဏပြုံးမှလည်းဗရမကိုညာအမြင်ဆိုင်ဂဏခေါ်တဲ့အတုံးခက်ယုတ်တုံးယုတ်ခက်ကဒီထဲမှာအသေးဆုံးအတုံးခက်ဒီကလပ်ဖြစ်ပါတယ်အဲ့ဒီကလတ်တကုအတွင်းမှာဤကပထဝီဤကအာဘောဤကဒေဇောဤကဝါယောသတ္တိဖြင့်ရှင်မျိုးရှင်ရှင်မျိုးကိုမျိုးရှင်ကိုမျိုးသဘောတရားနော်ရှင်မျိုးရှင်ရှင်မျိုးခွဲခြားသိချာပြီးမိဘမှသူကပရမနေမျိုးကိုခြေဆုံးပြစ်ပြီးတော့ဝင်ပါဖြစ်ပရမကိုခြေဆုံးပြစ်ပြီးဝင်လိုက်မှအနတ္တဉာဏ်အမြင်ဆိုတာပေါ်လာမယ်ဘာဖြစ်လို့အနတ္တဉာဏ်အမြင်ကပေါ်လဲဒီပရမတရားဒီနည်းမဖြစ်ခင်မဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမရှိတဲ့နှစ်ခုရဲ့အလဲကောင်းပါတဲ့ညာရည်အခိုက်တန်အဖြစ်ပေါ်လာတဲ့တရားတွေပဲလို့ဒီခါမှညာအမြင်တန်ရှင်းသွားမယ်။ညာရည်ကဘလို့ညာရည်လဲလို့မင်းတော့ဒသက်ကံကိုအကျဉ်းကလေးပေါင်း9000ကျော်လောက်ပုံရမယ်ညာရည်ပဲ။ဒသက်ကံကိုအကျဉ်းကလေးပေါင်း9000ကျော်လောက်ပုံရင်ဒီဘုံခက်လောက်တာတတန်းရှိတဲ့ညာရည်လေးပဲ။အဲ့လောက်ဒီရေညာညာတူတောင်းစွာဖြစ်ပြီးပြည့်နေတဲ့ဒီယုတ်တရားလေးတွေကိုမြင်တဲ့အခါကျတော့မှအနတ္တညာအမြင်ဆိုတာပေါ်လာတယ်။ဩအကျေကျအခိုင်အမာနှစ်သာရအဖြစ်ဒီလေအတ္တဆိုတာတကယ်မရှိပါလားဆိုတဲ့အနတ္တဉာဏ်အမြင်ဒီမှာပေါ်လာမှာဖြစ်တယ်ပရမတ်နေမျိုးကိုခုမှအဲဒီပရမတ်နေမျိုးကိုကုရေးအတွက်မှကခொနည်းကပထမကလတ်ကိုမြင်ရတယ်ကလတ်ကိုမြင်ရတာဒါကယုတ်ကလတ်တစ်ခုဒါကယုတ်ကလတ်တစ်ခုလို့ခွဲကြပြီးပိုင်းခြားပေးနေတဲ့တရားကပါတယ်အာဂတ္တတ်ဖြစ်တယ်အာဂတ္တတ်ကိုမမြင်ရင်ယုတ်ကလတ်ကိုမမြင်နိုင်ဘူးယုတ်ကလတ်ကိုမမြင်ရင်ပရမနေမည်ဆိုင်အောင်ယုတ်ကလတ်တစ်ခုအပြင်မှာတည်ရှိနေတဲ့ယုတ်ကြားတွေကိုတက်ခွဲလို့မရနိုင်တော့ဘူးပရမတ်ကိုဘယ်လိုမှမဆိုင်နိုင်ဘူးဒါကြောင့်အာဂတ္တတ်ကိုဘုရားရှင်ကအကျိုးပွားဖို့ရညွှန်ကြားနေဒီစကားလေးပြောနေတာကတချို့ကယုတ်အတုများတွေဝိပဿနာမရှိကောင်းဘူးဆိုတဲ့မူလောက်ကသူတို့ကနားလည်ထားတယ်နားလည်ထားတဲ့အခါကျတော့ဒီဌာနမှာယုတ်အတုတွေကိုရောပြီးတော့ နာမရူပပြိဋ္ဌာဉာဏ်ပိုင်းမှာသိပြီးတာနဲ့ပတ်သက်ပြီးတော့လှမ်းပြီးကြောက်တဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။ယောသူတွေကဥပဒနာမရှိကောင်းမဲ့ဒီနေ့ကဘာဖြစ်လို့ဥပဒနာရှိနေလဲသူတို့ကဒီလိုကြောက်ကြတယ်။ဒီပုဂ္ဂိုလ်တွေကသူတို့ကနာမရူပပြိဋ္ဌာဉာဏ်နဲ့ဥပဒနာဉာဏ်ကိုမကွဲသေးတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ယောနာသိပြီးတဲ့အပိုင်းမှာဒီအင်္ဂတ္တကိုမမြင်ရင်ကလတ်ကိုမမြင်နိုင်ဘူးကလတ်ကိုမှမမြင်ကလတ်တခုအတွင်းရှိနေတဲ့ပရမတ္ထဓာတ်သားကိုဘယ်လိုမှသိကြည့်လို့မရနိုင်ဘူးမရနိုင်တဲ့အတွက်ကြောင့်ပရမတ်ကိုဉာဏ်အမြင်ဘယ်လိုမှမသိမသိနိုင်တဲ့အတွက်ရုပ်အတုအရင်းအကြီးဆုံးရုပ်အတုတခုဖြစ်တယ်ဒီအင်္ဂတ္တကတော့မြင်အောင်ရှုရတော့ဒါကရုပ်နဲ့သိကြည့်တဲ့အပိုင်းဝိပဿနာပိုင်းမဟုတ်ဘူးဝိပဿနာပိုင်းကျတော့ဒီရုပ်တည်းရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်ကျင့်ကြံခြင်းစဉ်အနစ်ကခံရတဲ့သဘောတရားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတွေရှုတယ်။မပြည့်စုံတဲ့အကျင့်ကျအခိုင်အမာဖြစ်တာအပြင်ဒီလိုအတ္တမဟုတ်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုတယ်။အဲ့ဒီအနိစ္စဒုက္ခအနတ္တလို့ရှုနေတဲ့အပိုင်းကိုတည်းကဝိပဿနာလို့ခေါ်တာပါ။အဲ့ဒီဝိပဿနာနဲ့ခုနကနာမရူပပြိစ္ဆာဉာဏ်ကိုသူတို့ကကျွဲဖို့မတော်ဘူးနော်။ကဲဝိပဿနာရှုတဲ့အပိုင်းမှာယုတ်တုတွေဆံမခဲ့။ယုတ်နံသိပြီးတဲ့အပိုင်းမှာတော့ရုပ်တို့ရောတော့ပြီးမြင်တော့သိစီကြရပါတယ်နော်ဒီတော့ဒီနေရာမှာကိုပြောနေတဲ့အချက်ကဘာလဲလို့မေးရင်ခေါင်းကရုပ်တရားတက်တဲ့သူ့နေုံနဲ့မညာဆိုင်မတဲ့ဆိုတဲ့အပိုင်းကိုကိုပြောမယ်အပိုင်းဖြစ်တယ်ဒီတော့ယောဂီတို့ခေါင်းကရုပ်တရားကနေစပြီးတော့နှလုံးသွင်းပြီးရုပ်နာနှစ်ပါးရှိတဲ့အနက်ကရုပ်ကနေစနှလုံးသွင်းလိုက်ရနာမ်ကနေစပြီးနှလုံးသွင်းလိုက်ရဒါနာမရူပပြိစ္ဆာညာကုတဲ့အပိုင်းနမတယနိကပုဂ္ဂိုလ်ကတော့ယုတ်ကစလည်းရတယ်နာကစလည်းရတယ်စိတ်ဓာတ်ကစနှလုံးသွင်းနေတယ်သူရဲ့သမာဓိဆောင်ကအရှင်ကောင်းပြီလားဘုဒ္ဓဝိပဿနာယနိကပုဂ္ဂိုလ်ဖြစ်ခင်ရင်တော့ဓာတိလေးပါးကနေစသိသိပုံညာအတွက်ဝိတ္တိမအထက်ကရာဒုတိယဒသမေနာ222မှာအတိအကျညွှန်ကြားထားပါတယ်နော်ဒီညွှန်ကြားချက်တွေကတော့နောက်ပိုင်းကျမှထပ်ပြီးပြောပါမယ်ကဲဒီတော့ယုတ်ကနေစပြီးသိကြည့်ပြီးသိကြည့်တဲ့အခါမှာဘူရယုတ်ရဲ့ဥပဒါယုတ်တွေကိုဉာဏ်နဲ့ခွဲခြားသိချာပြီးတော့မှသူယုတ်ရဲ့တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတာနေပြီးရှိပါလို့ဒီလိုဆုံးကြတာ။အဲဒီဉာဏ်ကြတဲ့အရာဘူရယုတ်ရဲ့ဥပဒါကိုဉာဏ်နဲ့ခွဲခြားသိချာနေပြီးယုတ်ကကိုမမြင်ဖြစ်ပါမလား။မဖြစ်နိုင်ဘူး။ဒါကတော့သဘောပေါက်ဖို့လိုတယ်နော်။ကဲကောင်းပြီ။ယုတ်ရဲ့တွေကိုဘူရယုတ်ဥပဒါကိုခွဲခြားသိချာပြီးရှိနိုင်ပြီ။ရှုပြီးတဲ့အချိန်မှာဒီယုတ်ရက်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုပြီးရှုတော့ဘာဖြစ်မလဲယတမဘာနာနာသုဒ္ဓရူပတတနာမတ္တိနေဝဝုဒ္ဓနာဟောတိအရူပံပိတ္တဗ္ဗအမေဝယတမဘာနာအကျင့်အကြောင်းကြောင့်သာသုဒ္ဓရူပတတနာမတ္တိနေဝယုတ်တရားတတ္တကိုဝိပဿနာရှုနေုံမျှဖြင့်သာလျှင်ဥဒ္ဒနာဥဒ္ဒနာကာမိဝိပါဒနာတိဝမဉ္ဇဉ်ဤဖံမြောက်ဖြစ်ပေါ်လာခြင်းဒီနာဟောတိပဏိညမမဖြစ်နိုင်အရူပံဒီနန္တရားကိုလည်းပဲတတဗ္ဗမေဝရှုပါသုံးတာယမိသာလင်ဒီယုံရက်တဲ့ရှုမြုံနဲ့မဉ္ဇဉ်ဆိုင်တာမဆိုင်နိုင်ဘူးဒါကြောင့်နန္တရားကိုလည်းဝိပါဒနာရှုပေးရမယ်ဘယ်နန္တရားတွေရှုမလဲတသမတံရူပအရမဏံကတဝဥပ္ပနာဝရဏပညာသင်္ခါရဝိညာဉ်စာဣဒံအရူပံဒီပြိသိဉ္စိတောအလိသတိတောပတ္တိတသမထောသံရူပံထောယုတ်တရားကိုအရမဏံကတဝအာယုံပြည့်၍ဥပ္ပနာံဖြစ်ပေါ်၍လာသောဝရဏပညာသင်္ခါရဝိညာဝရဏပညာသင်္ခါရဝိညာဉ်စာဝရဏပညာသင်္ခါရဝိညာဉ်တရားကိုလည်းပဲဣဒံအရူပံဒီဣဒံနန္တရားဟူ၍ပြိသိဉ္စိတောညာဖြင့်ပိုင်းခြား၍အနိစ္စဒီတော့အနိစ္စသာတော့အရှင်းအားဖြင့်ပတ္တတိတိအောင်မြအောင်ရှု၏။ဘယ်နန္တရားကိုရှုရမလဲလို့မေးတော့ယုတ်တရားကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေကသာရှုပါ။ယုတ်တရားတွေကိုအာယုံအလိုက်ခွဲရန်ချလိုက်တော့အာယုံဘယ်နှမျိုးပြသွားမလဲ ?6 မျိုး။ယူပါယုံ၊တဏ္ဍယုံ၊ခန္ဓာယုံ၊ရတယုံ၊ဖုဒ္ဓဘာယုံ။ပဒဝီတိသောဝါယောဓာတ်သုံးပါးကဖုဒ္ဓဘာအမည်ရတယ်ဖုဒ္ဓဘာယုံ။ဉာဏ်နေတဲ့အကြည့်ရောငါးပါးပတ္တရရော၅ပါးနဲ့ဒုက္ခမရော16ပါးတို့ကဓမ္မရောစီရင်နေဝင်သွားတယ်။အာယုံ6ပါးဖြစ်သွားတယ်။အာယုံ6ပါးကိုအာယုံယူပြီးဖြစ်ပေါ်တဲ့ဝေဒနာ၊သင်ညာ၊သင်္ခါရ၊ဝိညာဉ်ခေါ်တဲ့နံခန္ဓာ၄ပါးကိုသိသိပြီးတော့ဝိပဿနာရှုပါလို့အထက်ကရကအညွှန်းကြားတယ်။နန္တရားတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားကိုမရှုကောင်းလို့တော့မဟုတ်ဘူး။ အာထုကအာတိကံမိကပုဂ္ဂိုလ်များအတွက်နန္တရားကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားကိုစသိသိနေဆိုရင်အလွန်ခက်ခဲတဲ့အတွက်ကြောင့်အာထုကပုဂ္ဂိုလ်များဒီယုတ်တရားကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားကလည်းစပြီးသိသိရှုပွားပါလို့ဒီလိုသင်ကြားခြင်းတော့ဖြစ်တဲ့အကြောင်းဒီကကအတိအကျရှင်းတယ်ဟောဝိပဿနာပိုင်းမှာရူပတတ္တကအရှင်ကြီးအရူပတတ္တကအရှင်ကြီးဆိုတဲ့ဘုရားရှင်မရဏတိကဝေဒနာဖြစ်ပေါ်တဲ့အခါရှုပွားသုံးသပ်တော်မူတဲ့ဝိပဿနာရှင်ကြီးတွေရှိပါတယ်အရူပတတ္တကအရှင်ကြီးတွေမှာရှင်နန္တရားတွေကိုနောက်နန္တရားဖြင့်ဇနီးအားဖြင့်ရှင်မနောဒွါရဝိသိဇောဝိသိစိတ်အခြင်းကိုနောက်မနောဒွါရိကဇောဝိသိစိတ်အခြင်းဖြင့်ပြန်ပြီးဝိပဿနာရှုပုံတွေခေါ်ထားပါတယ်နော်ဒါရှိသေးတော့ဒီတော့ရူပါယုံကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးဆိုတော့ဘယ်ခန္ဓာ၅ပါးတွေလဲဆိုတော့လက်ကြည့်လိုက်တော့စိတ်ကခန္ဓာအတိုင်းနော်ရူပါယုံကိုအာယုံယူပြီးဖြစ်ပေါ်တဲ့သက္ကုဒ္ဒရာဝိသိတခုဆိုကြဆိုသင်္ခါဒ္ဒရာဝိသသက္ကုဝိညာဉ်တံပရိစ္ဆေသံဃိရဏဥဒ္ဓောသောထရာယုံရောခုနှစ်ကြိမ်ထရာယုံနှစ်ကြိမ်ကြပြီဆိုကြဆိုအတိအဝအတိမဟန္တာယုံဖြစ်ခဲ့နော်သင်္ခါဒ္ဒရာဝိသမှာကြည့်လိုက်တော့လေဝေဒနာပညာသင်္ခါရဝိညာဉ်နာခန္ဓာ၄ပါးမပါဘူးလားပါတယ်ဝိဇ္ဇာဒရာဝဇ္ဇမဖြစ်ခဲ့တဲ့7လုံးရှိတယ်။ဒီမှာတော့နန္ဒမထံဇာလိနဲ့ချက်တင်ပေးပါတယ်။အဲဒီ7လုံးထဲကဝေဒနာကဝေဒနာခန္ဓာ၊သိညာက၊သိညာခန္ဓာ၊ကျန်းစရိတ်တွေကသင်္ခါရခန္ဓာ၊အတိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာ။သက္ကုဝိညာဉ်မှလည်းဒီတိုင်းပဲ။ဝေဒနာ၊သိညာ၊သင်္ခါရ၊ဝိညာဉ်နဲ့ခန္ဓာ၄ပါး။နံပါတ်၄ဆိုင်မှလည်းဒီနည်းလကောက်။သိတဲ့ခန္ဓာတိုင်းမှခန္ဓာ၄ပါးခန္ဓာ၊ခန္ဓာ၄ပါး၄ပါးဆောက်ကြပါတယ်။နော်။ဒီတော့ဉာဏ်ဝိထုရုပ်တည်းနဲ့အာယုံဖြစ်တဲ့ရူပါယုံကရူပခန္ဓာသိတဲ့ခန္ဓာတိုင်းမှာရှိနေတဲ့နာမ်တရားတွေကနာမ်ခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးဒီတော့ပိစ္ဆဒရဝဇ္ဇခေါ်တဲ့ခြင်းဉ္စမခန္ဓာ၅ပါးမြင့်တိမခန္ဓာ၅ပါးလက်ခံခန္ဓာ၅ပါးသုံးခံခန္ဓာ၅ပါးသုံးပြခန္ဓာ၅ပါးဇောခန္ဓာ၅ပါးစသဖြင့်ခန္ဓာ၅ပါးတို့ပြဌာန်းတန်းကြီးတော့ပါရောတော့တယ်လေလေလေးဒီကဲလက်တွေ့ရှုပြီးဆိုတော့ခန္ဓာ၅ပါးကိုပိတ်ချိတ်တက်လိုက်တဲ့အခါသိတဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးကိုမြင်အောင်လောက်ရှုရတော့အဲဒီခန္ဓာ၅ပါးရှုပြီးပြီကဲရှုလိုက်တဲ့အချိန်ခါကျတော့ဒီဝိပဿနာဉာဏ်ကဘာလို့ရမလဲသောကာလင်နာရူပံသမတ္တိကာလင်နာအရူပံမောထယောဂီပုဂ္ဂိုလ်ဒီကာလင်နာယံခရူပံယုတ်တရားကိုသမတ္တိအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဏတင်္ဂရှုပါဒုက္ခယေနေပေ၏ကာလင်နာယံကအရူပဏ္ဏတရားကိုသမ္မတတ္တိအိစ္ဆဒုက္ခနာတ္တလက္ခဏာယေသုံးဏ္ဍတင်္ဂသုဘသုံးတယ်နေရေ၏ယံခယုတ်တရားယံခဏ္ဍတရားအဲဒါကဝိပဿနာရဲ့အလောအရေးကြီးတဲ့အခြေခံချက်ဘောရာကိုလျှောက်ပြီးတော့ရှုခြင်းမျိုးရှုမြင်တဲ့လုပ်ငန်းခွင်မျိုးမဟုတ်ဘူးနော်ပထမစကားရကယံခအိစ္ဆဒယံခဒိဋ္ဌအခုနောက်စကားရကယံခယုတ်တရားယံခနန္တရားဣဇ္ဇဒမှာလည်းယုတ်နာနှစ်ပါးရှိတယ်ဗိဓမှာလည်းယုတ်နာနှစ်ပါးရှိတယ်ဒါကြောင့်ယံခဣဇ္ဇဒယုတ်တရားယံခဗိဓယုတ်တရားယံခဣဇ္ဇဒနန္တရားယံခဗိဓနန္တရားလက္ခဏာရေးမှာလည်းသုံးတန်ရှိတော့ယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာဒီလိုတင်ပြီးတော့ရှင်းပွားသုံးသပ်ပေးရမယ်လို့ဆလိုပါတယ်ဒီကဒီကလည်းကလေးရဲ့အဓိပ္ပာယ်ဒီမှာပြောနေတာလေးကပါလဲခဏကရောင်းရလှမ်းပြီးတော့လည်းသိနိုင်တယ်နော်ဟိုနန္တတဲ့ရှုညုံနဲ့မညာမဆက်ဘူးနန်ကနေစသိသိချင်းလည်းရတယ်သမထယာနိကပုဂ္ဂိုလ်ကဒါပေမဲ့နန္တရားတက်တဲ့ကိုဥပါဒနာရှုရှုနေုံနဲ့မညာမဆက်ချင်းနဲ့အဲ့တော့ယုတ်ရားကိုလည်းဆက်လက်ပြီးသိရတယ်အတူတူပဲလို့မှတ်တော့နော်ဒီကဒီကလည်းကလေးရဲ့အဓိပ္ပာယ်ကဘာပြောလို့တဲ့ဒီတော့အိဇ္ဇဒခန္ဓာ၅ပါးတည်းတည်းရှိုံနေရတယ်လည်းမညာမဆက်ဘူးဗိဓခန္ဓာ၅ပါးတည်းတည်းရှိုံနေလည်းမညာမဆက်ဘူးဒါကြောင့်ယံခအိဇ္ဇဒယံခဗိဓခန္ဓာ၅ပါးတွေကိုဝိပဿနာရှုရမယ်ယုတ်ရတဲ့တဲ့ဝိပဿနာရှုနေရတယ်လည်းမညာမဆက်ဘူးနတ်ရတဲ့တဲ့ရှုနေရတယ်လည်းမညာမဆက်ဘူးဒါကြောင့်ယံခယုတ်တရားယံခနတ်ရကိုဝိပဿနာရှုရမယ်လို့ဒီလိုပြောလို့တယ်အဲ့ဒီပြောနေတဲ့စကားနဲ့ခဏကနဗ္ဗံဒီကဝေအနဗိဇာနာအပရိဇာနာအဝိရဇယအပဇဟအဘဘောဒုက္ခခယယအလုံးစုံသောခန္ဓာ၅ပါးတွေကိုယုတ်တရားနံတရားတွေကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခင်ဒုက္ခမကုန်ဘူးသိတယ်နဲ့ဆိုရင်တော့ဒုက္ခကုန်တယ်လို့ဟောနေတဲ့ဘုရားရှင်ရဲ့တရားစကားတော်နဲ့ဘာများ꽈ဟချက်ရှိလဲမရှိဘူးနော်ဉာဏ်ရမှာတန်ပတ်ဉာဏ်ရမှာတပ်ပင်းလိုက်တာနဲ့မတူဘူးလားတူတယ် ဒဂရကြီးမကဘုရားရှင်ကအလုံးစုံသောယုတ်ဒီလမ်းကြီးအပေါ်၌ဗရိညာပညာတို့မျိုးဖြင့်ပိုင်ချမသိရင်ဒုက္ခမကုန်ဘူးတိမှကုန်မယ်လို့ဟောထားတဲ့တရားစကားတော်ကိုခိုင်ခန့်သောအောင်တည်တတ်သောအောင်ဉာဏ်ရမှတန်ပတ်ဉာဏ်ရမှလက်ပင်းလိုက်လို့ရှင်းရှင်းလေးဖြတ်ပြီးတော့ဖွင့်ဆိုထားခြင်းတော်ဖြစ်တယ်။ဘုရားဟောတဲ့ထိတ်တိတ်ဆန့်ကျင်တဲ့ဘာတစ်ခုမှမပါဘူး။ဒါကြောင့်ဦးဇေလဒီညမှာသတိပဋ္ဌာန်၄ပါးထဲမှာကာလုပ္ပဒနာသတိပဋ္ဌာန်ကိုပြောတယ်ဆိုတော့လေဥတည်ထားတာဒီကာလုပ္ပဒနာသတိပဋ္ဌာန်ကာယခေါ်တဲ့ယုတ်တရားတက်တဲ့ရှုနေုံနဲ့မညာမဆိုင်နိုင်တဲ့အတွက်နန္တရားကိုလည်းနောက်ကတက်ဖန်ပြောင်းလို့ရှိရမယ်နော်။ဒါပေမဲ့မူလဥတည်ပြီးရှုနေတာကကာယခေါ်တဲ့ယုတ်တရားကိုဥတည်ရှုနေခဲ့ရင်သို့ပုဂ္ဂိုလ်ကိုကာယနုပ္ပဒနာသတိပဋ္ဌာန်ပြောတယ်လို့ဒီလိုဆိုလိုတယ်ဝေဒနာကိုဥဒေရှိတယ်ဝေဒနာတက်တဲ့ရှိနေအောင်လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးမဆိုင်နိုင်တဲ့အတွက်ဝေဒနာနဲ့ရှင်ပဲရှင်းစရတဲ့နာတရားတွေကိုလည်းဆက်လက်ရှိရမယ်မြေဝဋ်ထယုံနဲ့အာယုံယုတ်တယ်လို့ခေါ်ဆိုအပ်တဲ့ယုတ်ရတွေကိုလည်းဆက်လက်ရှိရမယ်သို့တော့ဥဒေရကဝေဒနာကိုဥဒေတဲ့အတွက်သို့ပုဂ္ဂိုလ်ကိုဝေဒနာဥပါဒနာတိစ္ဆာကိုပြောတယ်လို့ဒီလိုခေါ်ရနော်နံပိုင်းမှာကြတော့နံတရားတွေကိုသိကြည့်တဲ့အပိုင်းမှာဖတ်တာကစသိကြည့်တဲ့နိစ္စနဲ့ဝေဒနာကစသိကြည့်တဲ့နိစ္စနဲ့အသိစိတ်ဝိညာဉ်ကစသိကြည့်တဲ့နိစ္စနဲ့ဆိုပြီးစနစ်သုံးခုရှိရုပ်ပိုင်းမှာတော့ယုတ်ကမထသိကြည့်ဖို့နိစ္စနဲ့ကတော့ဓကမထအကျဉ်းကြီးဓကမထအကျဉ်းကြီးဆိုပြီးစနစ်နှစ်ခုပဲရှိနံပိုင်းမှာတော့နံတရားတွေကိုသိကြည့်ဖို့နိစ္စနဲ့ဒီသုံးမျိုးရှိတယ်ဖတ်တာကစသိကြည့်တဲ့နိစ္စနဲ့တစ်ခုဝေဒနာကစသိကြည့်တဲ့နိစ္စနဲ့ကတစ်ခုအတိတ်ကဝိညာဉ်ကစသိကြည့်တဲ့နိစ္စနဲ့ကတစ်ခုသုံးခုရှိအဲဒီသုံးခုအကြောင်းကိုဒီမဟာပြိပရဏလုတ်တံဝေဒနာနုပါဒနာဘိုင်းမှာအထက်ကရကပြည့်စုံဆုံးဖွင့်ထားပါတယ်အဲဒီအဖွင့်ရောက်မှာဥစဉ်ထပ်ပြီးပြောပါမယ်ခုတော့အချင်းချုပ်ပဲညှာထားပြီးတော့နော်အဲဒီသုံးနည်းရှိတဲ့အ ਨੇ ကဝေဒနာကစသိကြည့်တဲ့ပုဂ္ဂိုလ်ကဝေဒနာတစ်ခုတည်းရှိရတယ်မဟုတ်ဘူးဒါဖြစ်လို့လေဝေဒနာကလည်းဝေဒနာတစ်လုံးနဲ့ဖြစ်နေတာမဟုတ်တဲ့အတွက်ကနပြုတ်အောင်ရှိပါနာဗျူမအတုံးခဲနန်တုံးနန်ခဲတွေပြိုသွားမှပရမတ်ကိုညာမြင်ဆိုင်ပရမတ်ကိုညာမြင်ဆိုင်မှအနတ္တညာမြင်ကပုံမယ်ဒါကြောင့်အနတ္တညာမြင်ပေါ်ရင်အတွက်ကတော့ပရမတ်နေမြင်တော့ကုအောင်တော့ပထမဆိုင်အောင်ရှိရပါတယ်နော်ပထမပရမတ်နေမြင်ကိုဆိုင်အောင်ရှိတဲ့အပိုင်းမှာနန်တို့မြည်ဒီမှာကလတ်လို့ခေါ်တဲ့အုတ်စုအလိုက်တာဖြစ်တယ်ရုပ်တို့မြည်ဒီမှာလည်းကလတ်လို့ခေါ်တဲ့အုတ်စုအလိုက်တာဖြစ်တော့ဒီရုပ်ကလတ်နန်ကလတ်တွေကိုတန်ခွဲနိုင်မှပရမတ်နေမြင်ကိုကူးမယ်အဲ့ဒီပရမတ်နေမြင်ကိုဆိုင်မှအနတ္တဉာဏ်အမြင်ကပေါ်မယ်အနတ္တဉာဏ်မြင်အပေါ်မှာလည်းမညာကရမယ်ဒါကြောင့်လေအထက်ဝိသုဒ္ဓိမြတ်အထက်ကရာဒုတိယဆံမြင့်တာ301မှာအတိအကျဖွင့်ထားပါတယ်အနိစ္စသင်္ခါရမြဲတယ်ကအိစ္ဆာတို့တက်တဲ့ရှိမြုံနဲ့မညာဘယ်လိုမှမဆိုင်ဘူးဒုက္ခတက်တဲ့ရှိမြုံနဲ့မညာဘယ်လိုမှမဆိုင်ဘူးအနတ္တတက်တဲ့ရှိမြုံနဲ့မညာဘယ်လိုမှမဆိုင်နိုင်ဘူးဒါကြောင့်လက္ခဏာရဲ့သုံးတန်သုံးအောင်တော့ဒီသင်္ခါရမြဲတယ်ကိုဝိပဿနာရှုရမယ်လို့အတိအကျဆုံးဖြတ်ချက်ချထားပါတယ်နော်ဒါကြောင့်အိစ္ဆာနုပါဒနာတက်တဲ့ဒုက္ခနုပါဒနာတက်တဲ့နဲ့မညာမဆိုင်ခြင်းနဲ့အတွက်အနတ္တနုပါဒနာကိုလည်းကိုးပြီးတော့ယောဂီသရောကောင်းကရှုရမှာဖြစ်တယ်ဒီအနတ္တညာအမြင်ကလည်းဘယ်ခါမှပေါ်မလဲလို့မြင်တော့ရုပ်တုံးရုပ်ခဲနံတုံးနံခဲတွေကိုဇလုံးစီဘလုံးစီညာနဲ့ခွဲခြားရှိချာပြီးကနပြုံးအောင်ရှိနိုင်မှပရမတ်ကိုညာမြင်ဆိုင်ပရမတ်ညာအမြင်ဆိုင်ပါမှအနတ္တညာအမြင်ကပေါ်လာမယ်ဒါကြောင့်အနတ္တညာအမြင်ပေါ်ရင်အတွက်ဝေဒနာဒီဝေဒနာတစ်လုံးနဲ့ဖြစ်တဲ့တရားမျိုးမဟုတ်ဘူးမဟုတ်ချင်းကသူနဲ့ရှင်ပဲစိတ်ကလေးတွေကိုလည်းကနပြုံးအောင်အတုံးခဲပြုံးအောင်ချိုးဖဲပြီးရှိပြရဥဒေရကဝေဒနာကိုဥဒေထားတဲ့အတွက်ဝေဒနာနုပါဒနာလို့ခေါ်တာနော်အလားတူပဲစိတ်ကိုဥဒေပြီးတော့ဝိပဿနာရှုရတယ်စိတ်ကိုဥဒေပြီးနံရက်တွေကိုသိကြည့်ကြရင်လည်းရတယ်သို့တော့နံရက်တက်တဲ့ရှုမြင်နဲ့မညာမဆက်နေတဲ့အတွက်နောက်ပိုင်းရုပ်ကိုလည်းဆက်လုပ်ပြီးသိကြည့်ရှုပါရခါတယ်နောက်တစ်ခါကတော့ဖတ်တာကိုဥဒေပြီးနံရက်တွေကိုသိကြည့်တယ်ရတယ်ဖတ်တာတစ်လုံးနဲ့ဖြစ်နေတာမဟုတ်ဘူးဖတ်တာဒီလိုနဲ့ရှုနေတော့လည်းမညာကမဆိုင်ဘူး။ဒါကြောင့်ဖတ်တဲ့နဲ့ရှင်းပဲရှင်းရှင်းလေးဒီကိုကနပြောအတုံးစဲ့နဲ့နှလုံးနဲ့ကြည့်ပြောတော့အောင်ချိုးခွဲပြီးတော့မှဝိပဿနာရှုရတယ်။သို့တော့နန္တရားတက်တဲ့ဝိပဿနာရှုနေအောင်လည်းမညာဘယ်လိုမှမဆိုင်နိုင်တဲ့အတွက်ရုပ်ရားကိုလည်းဆက်လက်ပြီးရှုရမယ်။ဒါကြောင့်ဥစဉ်တို့ဝေဒနာကိုဥဒေပြီးရှုခဲ့ရင်ဝေဒနာဥပါဒနာတိပ္ပံခေါ်တယ်။ဒါနံပါတ်မှာအသိဉာဏ်ကိုဥဒေပြီးတော့ရုပ်တဏ္ဍာနဲ့သိကြည့်ပြီးတော့ဝိပဿနာရှုခဲ့မယ်ဆိုရင်စိတ်တဏ္ဍာနဲ့တတိပံခေါ်တယ်။ဓမ္မသဘောလို့ခေါ်ဆိုအပ်တဲ့ဖတ်တာကိုအထူးသဖြင့်နော် ဖတ်တာကိုဥဒေပြီနန္ဒရည်ရောင်ရည်ကိုသိကြည့်ပြီးတော့ဥပါဒနာရှိပါသုံးတာဖြစ်မယ်ဆိုရင်ဓမ္မနုပါဒနာတိသံကိုပွားတယ်လို့ဒီလိုခေါ်တယ်။အဲ့ဒီဆိုလိုရင်းအချက်ကိုတော့ပထမနားလည်ထားဖို့လိုတယ်နော်။ဒါမှခုနကပုဂ္ဂိုလ်နှမျိုးနှမျိုးပြနေတဲ့ပုဂ္ဂိုလ်တွေနဲ့လျောကြီးအောင်ဖျားခြင်းတတိပဒံပြည့်စုံလေးမျိုးကိုခွဲခြားပြီးဟောနေတယ်ဆိုတဲ့စကားကိုနားလည်လို့နော်။ကဲ။ရမ်းပြီးတော့စကားဆက်ကြည့်ကြအောင်။ဘာပြောလဲ။မန္တတတနာသရိတတာဩလာရိကံကာယ ानु ဘသနာတိပဌာနာဝိတောတိမေကောပညာနှုတ်နေတဲ့တနာပြည့်သူပြောနေတဲ့ပုဂ္ဂိုလ်အဖို့အာယုံနည်းနည်းလေးကျန်းတန်းနေတဲ့နော်သင်္ချာနေတဲ့ကာယ ानु ဘသနာတိပဌာနာဝိတောတိမေကသိလတာသင်္ချာကြီးအတွက်လမ်းကြောင်းကြီးတစ်ခုဖြစ်တယ်ကာယခေါ်တဲ့ရုပ်ပြတ်တဲ့ရှုပ်ပွားနေတဲ့လုံငန်းခွင်ဟုတ်ကလားမဟုတ်ဘူးနော်ဒါကတော့နည်းနည်းသဘောပေါက်กายะขอได้ยุติยะก็อุเตပြီးတော့မှသူကနင်္ခရတရားအားလုံးကိုလက္ခဏာရေးလုံးတန်ပြီးတော့ဥပဒနာရှိတယ်ဒီလိုသဘောပေါက်ဖို့ဆိုတယ်နော်ကဲနောက်တစ်ခုဒိဋ္ဌိတိခန္ဓာဒုက္ခမဝေဒနာဥပဒနာတတိပဌာနံခொနကဉာဏ်ပညာထက်မြက်ပြီးတော့တဏှာကြီးအာကောင်းနေတဲ့ပုဂ္ဂိုလ်တွေနဲ့ရှိကြတယ်ဉာဏ်ပညာကလည်းထက်မြက်တယ်တဏှာကြီးကလည်းအာကောင်းတယ်အဲ့ဒီတော့ပုဂ္ဂိုလ်တွေအတွက်ဒုက္ခမမိမွေမိညာနေတဲ့ဝေနာနုပါဒပြိဌာန်တို့ဝိတ္တိမက်ကသိလတာတို့မှအရှင်ကျေးရဲ့အတွက်လမ်းကြောင်းကြီးတစ်ခုဖြစ်တယ်။မင်းကပြောခဲ့တဲ့တရားတော်တရားတော်ပေါ့နော်။ဉာဏ်ပညာထက်မြက်တယ်ဒါပေမဲ့တဏှာစိတ်တော့မပေါ်ဘူးလား။ပေါ်တယ်။နဂရီဘွဲတော်ရှိတယ်ဆိုတော့နေသေးလား။အော်နော်။ဟုတ်တယ်မဟုတ်လား။အဲဒါတဏှာစိတ်သူပြောပြီးတော့ဉာဏ်ပညာထက်မြက်နေတဲ့ပုဂ္ဂိုလ်ရဲ့အတွက်ဝေနာနုပါဒပြိဌာန်တွေလျော်တယ်။ဒါကြောင့်ဘုရားရှင်ကြီးဒီကကလနိုင်ကိုအတွက်မှာတရားမင်းအမှုရှိနေတဲ့စေတောင်းလေးတောင်သောနတ်ပရိသတ်တွေကိုဝေဒနာနုပါဒနာတတိပဌာန်ဝေဒနာကမ္မထံပေးပါနော်ဝေဒနာနုပါဒနာတတိပဌာန်ကိုသူတို့ဥတည်ပြီးတော့ဝိပါဒနာဘာဝနာကမ္မထံနှလုံးသွင်းကြတယ်သောတပတ္တိမညာဖုန်ညာဆိုက်ကြကြတယ်နောက်တစ်ခုဒိဋ္ဌိ